Welcome to the Voice of America in Burmese.
မင်္ဂလာညစမတော်တာရှင်များရှင် View American ကနေ2024ခုနှစ်စက်တင်ဘာလ18ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုင်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို Line to Meter 3258တို့ဖြင့် Line Let Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းမာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမာနဲ့တူပြောပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas တွေပေါ်စစ်စင်ရေးတွေတိုးချဲ့မဲ့ကြောင်း Israel ကဒီကနေ့ပဲကြေညာလိုက်ပါတယ်ရေပြီးကြောင်တိုက်ဆုံသူအရေးအတွက်တိုးလာကြောင်စစ်ကောင်စီကကြေညာထားပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ဒီကနေ့ညနားဆင်ရမယ့်အထက်မှာရခိုင်တောင်ပိုင်းမှာပြည်မဘက်ကနေစားနပ်ရိက္ခာတည်ယူခွင့်တွေကိုစစ်ကောင်စီပေးလိုက်ပါတယ်
အမစီဝါလန်ချင်းစာနာရီသာချလူဘချလို့များတော့အခုအရင်ကထောက်ခံချက်တွေပါနေလူတွေပါအဲ့ဒီခွားပေါ်ကထွက်လာလို့ရတယ်စာနာရီနေရာစပြီးတော့ပြိလိုက်ပြီလူဘချလို့များတော့
ခွားမျိုးတွေကဒေသခံတူကပြောပြပေးသွားတာပါဒီအကြောင်းတရင်ပြေဆုံးကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့တူမြန်မာနိုင်ငံကရေးပေးတဲ့သူတွေဟာလည်းဈေးဝနဲ့အရေးပေါ်အကူအညီလိုအပ်နေတာအပါအဝင်ဈေးဝရေးဖီးယားနဲ့မြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်တွေဒီလိုနောက်ဆုံးရတရင်ပြပူချက်တွေနဲ့နိုင်ငံတကာတရင်ဆောင်မှုကိုလည်းနားဆင်ရမှာပါဒါရင်းနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနှာစင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ခင်းလေးနဲ့အတူပြောပြပေးသွားမှာပါရှင
်။လေဗနွန်နယ်စပ်တစ်လျှောက်မှာဟစ်ဘူလာစစ်သွေးကြွတွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အစ္စရေးနိုင်ငံမြောက်ပိုင်းကနေရက်ကိုစွန့်ခွာသူတွေနေရက်ပြန်နိုင်ရေးရည်မှန်းချက်နဲ့ဟာမတ်စ်တွေပေါ်မှာစစ်စင်ရေးတွေတိုးချဲ့မဲ့ကြောင်းအစ္စရေးကဒီကနေ့ပဲကြေညာလိုက်ပါတယ်။အစ္စရေးအစိုးရလုံခြုံရေးဆိုင်ရာဝန်ကြီးအဖွဲ့ကဒီအစီအစဉ်ကိုတနင်္လာနေ့နှောင်းပိုင်းမှာအတည်ပြုခဲ့ကြောင်းလဲဝန်ကြီးချုပ်ဗဂျက်မန်နက်တန်ယာဟုယုံကပြောပါရယ်ဟစ်ဘူလာအဖွဲ့ကတော့ဂါဇာကမ်းမြောက်ဒေသအတွက်အပြစ်အခက်ရစေးရေးသဘောတူညီချက်ရရှိတဲ့အခါတိုက်ခိုက်မှုတွေကိုရပ်တန့်သွားမယ်လို့ပြောပါရယ်အမေရိကန်၊အီဂျစ်နဲ့ကာတာတာဝန်ရှိသူတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့ကြားသဘောတူညီနိုင်မယ့်အချက်တွေကိုရှာဖွေနေကြပြီးတော့အပြစ်အခက်ရရေးအောင်မြင်မှုရဖို့ကြိုးပမ်းနေတာဟာလာပေါင်းအနေငယ်လဲကြာမြင့်နေပြီဖြစ်ပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့လည်းပြင်ဆင်ထားတဲ့အပြစ်ခတ်ရစေးအစိုးပြုချက်တွေကိုအရှိလေပိုင်းဒေသကမိတ်ဖက်နိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်ဒီကနေ့ပဲအီဂျစ်နိုင်ငံကိုသွားမှာပါနိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမီလာကလည်းအီဂျစ်ကာတာအပါအဝင်ဒေသရင်းမှာရှိတဲ့မိတ်ဖက်နိုင်ငံတွေနဲ့ချိတ်ဆက်လှုပ်ဆောင်မှုကြိုးပမ်းနေကြောင်းနဲ့သဘောတူညီချက်မှာဘလို့အချက်တွေပါဝင်လာမယ်ဆိုတာကိုလည်းသိကြအောင်ကြိုးစားနေတယ်လို့ပြောထားပါတယ်ရှင်
ယူကရိန်းဆိုင်းရင်ဆိုင်ရာအဆောက်အဦတွေကိုရုရှားကတနင်္လာနေ့ညပိုင်းမှာပြင်ပထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတောင်ရှိသူတွေကပြောပါရယ်ယူကရိန်းအရှင်းမြောက်ပိုင်းဆိုင်းရင်ဆက်ယုံတွေကိုရုရှား drone တွေနဲ့တိုက်ခတ်တာကြောင့်ဆူမီဒေသမှာလျှက်စစ်မှုပြတ်တောက်နေပါရယ်ရုရှား drone 50တခုတည်းက34ခုကိုကြားဖြတ်ပစ်ချခဲ့တယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောပါရယ်ခါခီဖ်ကာဆိုမိုက်ကိုလီဖ်နဲ့ပိုလ်တာဗာဒေသတွေမှာလည်းရုရှားက drone တွေနဲ့တိုက်ခိုက်ခဲ့တာပါဒီချိန်ထဲမှာပဲအင်ကာနစ်မှာတော့ Brian's ဒေသကိုပစ်မှတ်ထားတိုက်ခတ်တဲ့ယူကရိန်း drone 15ခုကိုပစ်ချခဲ့တယ်လို့ရုရှားကပြောပါရယ် Kharkiv ဒေသမှာလည်းမနေ့ညပိုင်းကယူကရိန်းက drone တွေနဲ့တိုက်ခိုက်ခဲ့တာပါCox data မှာရှိတဲ့ကျေးရွာ2ရွာကိုရုရှားဘက်က10ရက်အတွင်းပြန်သိမ်းယူလိုက်တဲ့အကြောင်းအုပ်ချုပ်ရေးမှူးတွေက Telegram လူမှုကွန်ရက်မှာဖော်ပြပါဗျ။ August လအစောပိုင်း Ukraine တပ်တွေက Cox data တွေထိထိုးစစ်ဆင်ခဲ့တာပါရှင်
။သမ္မတဟောင်းဒေါ်နယ်ထရန့်ကိုနောက်တစ်ကြိမ်လှုပ်ကြံမှုကြိုးပမ်းမှုမှာမတင်ခါသူရဲ့ရည်ရွယ်ချက်ကိုဖော်ထုတ်နိုင်မှုအတွက်သူ့ရဲ့လူမှုကွန်ရက်အကောင့်တွေဖော်ပြချက်တွေကိုစုံစမ်းစစ်ဆေးသူတွေကမှွေနှောက်ရှာဖွေနေကြပါတယ်။ Florida ပြည်နယ် West Palm Beach မှာရှိတဲ့ Tamara Hall Donald Trump ရဲ့ခေါင်းကွင်းကနေထွက်ပြေးသွားတဲ့အသက်58နှစ်အရွယ် Ryan Westray Luke ကိုပြီးခဲ့တဲ့တနင်္ဂနွေနောက်ပိုင်းကအဝေးပြေးလမ်းမကြီးပေါ်မှာပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ Ruth ရဲ့လက်ကင်ဖုန်းကရတဲ့အချက်လက်တွေအရခေါင်းကွင်းချန်စီယိုကချုပ်နေကြမှာ12နာရီကြာပုံအောင်နေတယ်ဆိုတဲ့အချက်ကိုတွေ့ရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရာဇဝတ်မှုနောက်ကြောင်းရှိလျက်နဲ့လက်နက်ကင်ဆောင်မှုတနက်မှာပါတဲ့မှတ်ပုံတင်အမှတ်အသားကိုဖျက်ထားတဲ့လက်နက်ကင်ဆောင်မှုတွေနဲ့လည်းတရားစွဲဆိုထားပါတယ်။ Ruth ကတော့စုံစမ်းစစ်ဆေးသူတွေမေးမြန်းတာကိုဖြေဖို့ညှင်းဆိုထားပြီးတော့အခြေခံရပိုင်ခွင့်ဖြစ်တဲ့ရှေ့နေပေးဖို့တောင်းဆိုထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကအရာရှိတွေကတော့အခင်းဖြစ်ပွားရမှာကြံခဲ့တဲ့ GoPro ကင်မရာနဲ့တခြားပစ္စည်းကိရိယာတွေအပါအဝင်ကားနဲ့အရင်နေထိုင်ခဲ့တဲ့အိမ်လေးစာတွေကိုပါရှာဖွေခွင့်ရဖို့ကြိုးစားနေကြပါတယ်။FBI တာဝန်ခံကတော့ဖမ်းဆီးထားသူဟာလူမှုကွန်ရက်ကိုအတုံးများတဲ့သူဖြစ်တဲ့အတွက်သ ူတင်ခဲ့တဲ့ post တွေကတဆင့်အချက်လက်တွေရဖို့ကြိုးစားနေတယ်လို့တနင်္လာနေ့နှောင်းပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောထားပါတယ်ရှင်
။မဲပေးသူအရေးအတွက်နည်းလာတာနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်အငင်းပွားမှုတွေကရွေးကောက်ပွဲအပေါ်ယုံကြည်မှုတွေကျဆင်းလာစေပြီးတော့2023ခုနှစ်အတွင်းမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေအခြေအနေတွေကျဆင်းလာတယ်လို့အစိုးရတွေနဲ့ဖွဲ့စည်းထားတဲ့စောက်ကြီးရဲ့အဖွဲ့ကဒီကနေ့စက်တင်ဘာလ18ရက်နေ့မှာတတိပေးပြောကြားလိုက်ပါတယ်။2023ခုနှစ်ဟာဒီမိုကရေစီစနစ်ရှင်းနှင်းမြောက်ဇက်တိုက်ကျဆင်းလာတဲ့နှစ်ဖြစ်ပြီးတော့ဒါဟာမှတ်တမ်းစတင်ကောက်ယူတဲ့1985ခုနှစ်နောက်ပိုင်းကာလအရှိကြာဆုံးကျဆင်းမှုဖြစ်တယ်လို့ဆိုရင်နိုင်ငံစတော့ဘ်ဟ ோம் မျိုးအခြေဆိုင်နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲအကူအညီပေးရေးအဖွဲ့ IDEA ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ကိုစားပြုမှုအခွင့်အရေးတရားဥပဒေစိုးမိုးမှုနဲ့ဝင်ရောက်ပါဝင်မှုစတဲ့အချက်တွေအပါအဝင်ဒီမိုကရေစီစနစ်တိုးတက်ကျဆင်းမှုနဲ့ပတ်သက်လို့အခြေခံအချက်တရားအပေါ်မူတည်ပြီးတော့စစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့2008ခုနှစ်မှာမဲပေးသူအတွက်65ရာခိုင်နှုန်းကျော်ရှိခဲ့ရာကမနှစ်2023ခုနှစ်မှာတော့55ရာခိုင်နှုန်းကျော်ကိုကျဆင်းသွားခဲ့ပြီးတော့2020ခုနှစ်ကနေ2024ခုနှစ်အကြာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေရဲ့20ရာခိုင်နှုန်းနီးပါးမှာရှုံးနိမ့်ခဲ့တဲ့ကိုယ်စားလှယ်လောင်းဒါမှမဟုတ်ပါတီဘက်ကရလဒ်ကိုလက်မခံပယ်ချခဲ့တာလို့ဆိုပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။တိုင်ဖုန်းမုန်တိုင်းယာဂီကြောင့်နှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးရေကြီးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရေဘေးကြောင့်အသက်ဆုံးရှုံးရတဲ့သူ226ယောက်ရှိသွားပြီး89ဦးပျောက်ဆုံးနေသေးပဲလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းစစ်တံကို3နှစ်ကျော်ကြာခန်းစားလာရပြီးအခုဆိုးဝါးတဲ့ရေဘေးတံကိုပါရင်ဆိုင်နေရတဲ့အတွက်ကြောင့်နေစရာစားစရာမရှိတဲ့အခြေအနေကိုရောက်နေတယ်လို့လွိုက်ကော်မျိုးကစစ်ဘေးရှောင်တဦးဖြစ်တဲ့ဦးချစ်သိန်းကအခုလိုပြောပါတယ
်နေနဲ့ဆုံးချွေးရတာကတော့ဒေဗရီအိုအေးရဲ့အကုန်လုံးပြစ်စီကုန်မှာနော်အခုရီပြေးကြတော့လဲဘာမှမကြတော့ဘူးနော်ဒေလီလည်းမျိုးကုန်ပြီးကြတယ်ဒေလီလည်းမကြည့်တော့ဘူးဆေရောလည်းမရတော့ဘူးနော်အခုကစားဝိုးရင်ကြီးကစားပေါ်တော့ဒုက္ခရောက်ကုန်လဲခြာတော့လဲငားချဖားချတော့လဲငားတွေလည်းခြာစားလို့မရတော့ဘူးလဲနော်ကြီးပြင်းတအားကြေးကြတော့ကျွန်တော်တော့စစနာစစ်ပြေးကြတော့အင်းထဲမှာတော့ချုံပြီးတော့ဒေလီလုံးပြေးကြတော့ချင်းနေကောင်းပြီးပြန်နေရပြီဆိုပြီးတော့ရွာပြန်နေတာแต่เรามาไม่จ่ายได้ป่ะเนา
ะ133ရှိခဲ့တယ်လို့တနင်္လာနေ့မှာကြေညာထားရာကဒီကနေ့မှာတည်ဆုံးသူအရေးအတွက်နှစ်ဆတိုးလာကြောင်းစစ်ကောင်စီမီဒီယာကထုတ်ပြန်ထားတာပါရေကြီးမှုကြောင့်ပျက်စီးသွားတဲ့အိမ်အလုံးရေ3000ခွဲလောက်ရှိပြီးတော့လေယာစိုက်ပျိုးမြေအေက6000ခွဲလောက်လည်းပျက်စီးသွားတယ်လို့စစ်ကောင်စီသတင်းတွေမှာဖော်ပြထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကတော့အချက်လက်တွေရရှိမှုအခက်အခဲတွေရှိနေပေမဲ့ရေဘေးတင့်သူ6,300,000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းမနေ့ကပဲသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူရာဂဏန်းနဲ့ပျောက်ဆုံးသူအများအပြားရှိနေတဲ့သတင်းတွေလည်းရရှိထားရလို့ပြောပါရယ်။တစ်ချိန်တည်းမှာပဲယာဂီမုံတိုင်းဟာလူသားချင်းစာနာထောက်ထားမှုအကူအညီဘေးဒုက္ခရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ဆိုးကြီးကိုထပ်ပြီးရင်ဆိုင်လိုက်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်ရှင်။
တိုင်ဖုန်းယာဂီကြောင့်ရေကြီးမှုနဲ့ထိခိုက်ပျက်စီးမှုတွေအပါအဝင်နောက်ဆက်တွဲအကျိုးသက်ရောက်ခံရသူတွေထိခိုက်လွယ်လူအသိုက်အဝန်းတွေအတွက်အရေးပေါ်အကူအညီတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတဆင့်ပေးပို့နိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်နေတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်တောက်တုံးရေပဝင်းစင်တန်ရှိရင်နဲ့ဒဂိုရေတန်ရှိရင်တို့အတွက်အထောက်အကူပစ္စည်းတွေနဲ့တခြားအရေးပါတဲ့ကယ်ဆယ်ရေးပစ္စည်းတွေအကူအညီအလိုအဆုံးသူတွေထံပေးပို့ရမှာချောမွေ့မှုရှိစေဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းအမေရိကန်တန်ယုံကြေညာချက်မှာတောင်းဆိုထားပါတယ်။တိုင်ဖုန်းမုန်တိုင်းယာဂီဘေးတံခံနေရသူတွေကိုဆက်လက်ပြီးအကူအညီတွေပေးသွားမယ်လို့တန်ယုံကြေညာချက်မှာဖော်ပြပါတယ်ရှင်။
ထိုင်းနိုင်ငံသား၏ဝန်ကြီးမာရီဆန်ကင်ပွန်ဟာမြန်မာစစ်ကောင်စီအရာရှိတွေနဲ့တွေ့ဆုံပြီးဒေတာရင်းရေးပေးတဲ့တက်တာရရစီဖို့နှစ်ဖက်သဘောကူညီနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။ထိုင်းနဲ့မြန်မာနိုင်ငံသားမှာမိုးရေကြီးတဲ့အခါမြစ်ချောင်းဆင်မြောင်းတွေစီးဆင်းနိုင်မယ့်နေရာတွေကိုတိုးချက်သတ်မှတ်ရှာဖွေသွားမယ်လို့လည်းဝန်ကြီးမာရီကပြောထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရက်သား9350ကျပ်မှနေတေဆုံးပြီးတော့ တတမ3တန်းကျော်အိုးမဲ့အိမ်မက်ဖြစ်ခဲ့ကစေရေပရိပခါတွေကြောင့်လူဦးရေထက်ဝက်ကျော်ဟာလဲဆင်းရဲမွဲတေမှုတတ်မှတ်ချက်ထက်နှိမ့်ကြပြီးတော့နေထိုင်ကြရတယ်လို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။တရားဥပဒေစိုးမိုးမှုကင်းမဲ့နေတာဇီဝရေးနဲ့လူမှုရေးဆိုင်ရာအခွင့်အရေးတွေအရှိန်အဟုန်နဲ့ဆုပ်ယုပ်ကျဆင်းလာတာအကြမ်းဖက်ဖျက်ဆီးမှုနဲ့လူတွေရဲ့စိတ်ကြမ်းမာရေးအပေါ်ဆိုးရွားစွာတက်ရောက်မှုရှိနေတာတွေကိုဒီအစီရင်ခံစာကထောက်ပြထားပါတယ်။ဒီချိန်ထဲမှာပဲစစ်မှုဥပဒေကနေလွတ်မြောက်နိုင်ဖို့နိုင်ငံတွေကလူငယ်တွေကိုပြည်ပကိုထွက်ပြေးရတာကိုလည်းဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမိုက်ခလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပွက်ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံကရေးပေးတဲ့သူတွေဟာလည်းစေဝါနဲ့အရေးပေါ်အကူအညီလိုအပ်နေတယ်ဆိုတဲ့သတင်းကိုပြောပြပေးပါမယ်။ရာဂီမုံတိုင်းကြောင့်လူပေါင်းရာဂဏန်အထိသေဆုံးခဲ့တဲ့မြန်မာနိုင်ငံမှာရေဘေးသင့်ပြည်သူတွေဈေးဝါးနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စေတနာဝန်ထမ်းအကူအညီပေးနေသူတွေကပြောပါရယ်။မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားခဲ့တဲ့မြန်မာနိုင်ငံအတွက်အကူအညီတွေပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုက်အဝန်းကလည်းတိုက်တွန်းနေကြတာပါ။ရေဘေးသင့်ပြည်သူတွေရဲ့လိုအပ်ချက်တွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့အမှတ်စုံပြောပြပေးပါရှင်။
မုံတိုင်းရာဂီကြောင့်မြန်မာနိုင်ငံရဲ့တဝမ်းလုံးမှာရေကြီးရေရှမ်းမြေပြိုတာတွေရှိခဲ့ပြီးတဲ့နောက်မှာကျွဲနွားတလိဆန်တွေအပြင်နေနေပါပျက်စီးဆုံးရှုံးခဲ့ရပြီးတော့ရေဘေးသင့်ပြည်သူတွေအကူအညီတွေအရေးပေါ်လိုအပ်နေတာပါ။ရေဘေးသင့်တဲ့သူတွေထဲမှာဖျားနာနေတဲ့သူတွေရှိပါတယ်။သူတို့အတွက်အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့လူဦးရေကများပြားလွန်းတဲ့အတွက်အကူအညီတွေကမလုံမလောက်ဖြစ်နေတယ်လို့စေတနာရှင်အလှရှင်တွေကပြောပြပါတယ်။လက်ရှိတာစီမြို့နယ်ဘက်မှာလူရန်ပေးနေတဲ့စေတနာရှင်အလှရှင်တို့ကလည်းမြေပြင်မှာကြုံတွေ့နေရတဲ့အခက်အခဲ VOA ကိုအခုလိုပြောပြပါဗျ
။မနောက်တာတို့လိုမျိုးပေါ့သူတို့ရှိတာလူတရာရှိမှစင်ကျွန်တော်တို့လူနိုင်တာ20သား30သားရဲ့50သားအလောက်ပေါ့။ပဲလူတွေပေါ်ရတော့ပေါ်တယ်။ကိုကလူတိုင်းကိုစားဝတ်နေရခက်ခဲနေရဆိုတော့ကိုကသူတို့ကထောင်ကနန်းတောင်ကနန်းအဲ့လိုလူမျိုးမျိုးအနေနဲ့ဖြစ်နေရဆိုတော့အဲ့တော့ကျကျွန်တော်တို့ကကျတော့မလူနိုင်တော့ဘူးကျွန်တော်တို့နိုင်တော့ပဲသွားတာဈေးရအနဲ့မရောက်ကြတာလောက်သမင်းတော့ကျတော့ချက်ပြီးသားဆိုတော့စုစုပြန်ရစုလိုက်ပြီးရင်ဒီနေ့ချက်မနေ့ပြန်ရင်တို့အဲညနေခင်းတော့ရင်တို့အဲ့လိုမျိုးတွေ့ကြတော့တို့ကကြအဆင်မပြေဘူးအဲ့ဒါအဲ့လိုမျိုးဆိုတော့အချောင်ချမ်းရရင်ဘိုးအဆင်ပြေတယ်ပေါ့လို့စောင်းလို့ချက်နောင်လို့ခေါင်းလို့တို့သူကနေတိုင်းမကောင်းတဲ့သူတွေပါတယ်ဒီဈေးထဲမှာနေခဲ့ရတာဆိုတော့အပူချက်တာလေးတို့လေအဲ့လိုမျိုးအတန်လေးဝင်တာလေးရှားတာလေးပေါ့ပြီးတော့ကိုဝင်ဆောင်မိခင်နေရာသာပါတော့ကြတော့ဒီမိသွားဖို့တည်းသူကလန့်တာရှိရလေသူတို့ဖြစ်တာလဲဆိုတော့သူတို့ဆိုသူတို့သိပြီဆိုပြီးတော့မှတ်ထားပြီးလန့်သွားတယ်တွေးလန့်သွားတာပါညာအဲ့လိုမျိုးတွေရှိတယ်ဗျာအချို့တဲ့လေဖြစ်တာတဲ့အပိုးကြီးတွေဖိုက်တွေစင်းတယ်မလုံနိုင်မထနိုင်ဘူးလေအဲ့လိုဖိုက်တွေနဲ့ကြတော့သေဝါကြတော့လိုအပ်တယ်ဗျာသိရသိရတော့လာကြတော့အဲ့လိုမျိုးလိုအပ်ကြတော့ဥပကကြတော့ကျွန်တော်ကကြတော့သိရသေဝါလုံးဝမပါဘူးမပေါ့ဆိုကျွန်တော်တို့ပါသွားတာစကားရည်တုံးပါတစ်ခါတော့ကြောက်ဝင်ပြက်ဝင်ကြောဝင်ကြောဖြစ်မှကြောက်ဆိုအဲ့ဒါပါတယ်နောက်ပြီးတော့ဒီလိုပါပါလာစီတင်မောလောက်ပါလောက်ပဲကျွန်တော်တို့ကပါသွားတာ
ရေကြီးခဲ့တဲ့ကြေးရွာတွေမှာရေပြန်ကျသွားပြီဖြစ်တဲ့အတွက်ကယ်ဆယ်ရေးထက်ကူညီပေးနိုင်ရေးကအဓိကလိုအပ်နေပါတယ်ဒါအပြင်ရေကြီးရေရှမ်းမှုဖြစ်တဲ့အချိန်မှာတည်ဆုံးသွားတဲ့အရေးတက်ကလည်းတရက်ထက်တရက်ပိုပြီးတော့ဒေါ်လာနေပါတယ်စစ်ကောင်စီကတော့စက်တင်ဘာလ15ရက်နေ့မှာတည်ဆုံးသူက112ဦးရှိတယ်ဆိုတာကိုသတင်းထုတ်ပြန်ခဲ့ပြီးတော့စက်တင်ဘာလ16ရက်နေ့မှာတော့လူပေါင်း226ဦးတည်ဆုံးခဲ့ပြီးတော့89ဦးပျောက်ဆုံးနေပါတယ်လို့စစ်ကောင်စီဘက်ကထပ်ပြီးတော့သတင်းထုတ်ပြန်ပါတယ်။ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကတော့တေကျေထိခိုက်မှုနဲ့ပျက်စီးဆုံးရှုံးမှုကဒီထက်ပိုပြီးတော့များနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရေကြီးရေရှမ်းတာကြောင့်မြေပြင်မှာတည်ဆုံးသူအရေအတွက်ကစစ်ကောင်စီဘက်ကထုတ်ပြန်တဲ့အရေအတွက်ထက်များပါတယ်လို့ဒေသခံတွေနဲ့ကူညီကယ်ဆယ်ရေးလှုံ့ဆော်သူတွေကပြောပြပါတယ်။အခုလိုမျိုးတည်ဆုံးသူအရေအတွက်များတာကတော့အသိပညာပေးမှုအားနည်းခဲ့တာအပြင်ပေါ်ဆမှုတွေကြောင့်လို့ဒေသခံတွေနဲ့ကူညီပေးနေသူတွေကပြောပြတာပါစစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းရေကြီးရေရှမ်းမှုဖြစ်တဲ့အတွက်လူသေဆုံးမှုတွေများပြားခဲ့ပါတယ်နေပြည်တော်မှာဖြစ်ပွားခဲ့တဲ့သေဆုံးမှုတွေနဲ့ပတ်သက်လို့ရေဘေးကူညီရေးကိုတွားရောက်ခဲ့သူတူပြောပြတာကတော့
အခုကဘုံဘက်တကယ်ကျိုးတယ်တရားမရဘူးတော့အားကြီးရေးတရားရေးနေတဲ့ပြည်ပေါ်ကိုပူအောင်များကြီးရေဒီလူတော်ပထမမှာဆိုသူကဒီကရေကြီးရေကြီးတက်လာတော့ဟိုကပြည်ရှင်ပေါ်နေတာတချို့ကျကျွန်တော်တို့ရေကတချို့လာရေကိုထွက်တော်ထွက်တော်ဆိုမထွက်ဘူးဒီမှာပဲပေးသေးပြီးဒီမှာပေးသွားရင်ရတယ်ဒီမှာပဲလက်ခံပါလို့အဲ့ဒါကြည့်ပြီးပြန်လာခဲ့ပေါ့အဲ့ပြီးလေပြီးတော့ညအစ3ရက်နေပါရေအကုန်ဖန်းကုန်ကျမဒီမှာကျန်ရဲလို့ဒီမှာကျန်ရဲလို့အဲ့လိုမျိုးရတယ်ညားတယ် တော်မှာဆိုရင်သူတို့ကဟိုကျိုးလေးပြစနာလေးတော့ပြန် knowledge data အနေကြတာပါတော့
ရေကြီးရေရှမ်းမှုတွေဆူဆူဝါးဝါးကြုံခဲ့ရတဲ့မန္တလေးတိုင်းကြောက်စဲမြို့နယ်ထဲမှာကုညီပေးနေသူတို့ကလည်းသူ့အမြင်အခုလိုပြောပြပါတယ်
ဒီပေါ်ဆားတယ်ဆိုတာလည်းကိုဒီလောက်ကြီးကြီးဖြစ်မယ်မထင်ဘူးဆိုတော့အဲအားမျိုးလိုထင်ပါရဲ့အရင်တုန်းကလည်းကျွန်တော်တို့ရေကြီးမှုပါလေရှိရလေအဲခုလောက်ပြီးအောင်ပေါ့ဒီကြေကြေပြန့်ပြန့်ဒီရုပ်တွေကြီးကြီးသွားတဲ့ပုံစံမျိုးတော့မဖြစ်ဘူးလေရေတက်လာတယ်တက်လာတယ်ဆိုရင်ရေကြီးတာချွေးကြကြောင်းကြဒါမျိုးတွေရှိတယ်နောက်တစ်ခါဒါတော့လည်းမကြီးတဲ့အခါကျတော့ဟိုခါတာနည်းနည်းတက်တာလည်းပေါ့ဗျာအခုကတော့ဒီရေကြီးပြီးကြီးပြီးဆိုတဲ့နေ့တည်းမှာဝုန်းနဲ့ရေတွေကတိုးကြလာတဲ့အချိန်မှာအဲဒီလိုလေတစ်ခါမှမဖြစ်ဘူးတဲ့ခါကျတော့ဒီလောက်ကြီးအောင်ကြိုးတင်ပြင်ဆင်ထားမှမှလည်းမသိတဲ့ခါကျတော့ခံရရတယ်လို့ထင်တာပါပဲကြိုးတင်ပြင်ဆင်မှုအားနေတယ်လို့ဟိုလည်းပြောလို့ရပါတယ်ကြိုးတင်ပြင်ဆင်မှုအားနေတယ်ဆိုတဲ့အတိုင်းနဲ့အဲဒီလောက်ကြီးအောင်ကြိုးတင်ပြင်ဆင်မှုမလိုအပ်ဘူးလို့သုံးသပ်မှုအဲသူတို့တွေနဲ့တွေးမိကောင်းတွေးမိပါလိမ့်မယ်ကြာအဲ့ဒီတိုင်းလည်းပါမှာပါဟုတ်ကဲ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNO ချာကတော့သတင်းချက်လက်တွေရယူဖို့အခက်အခဲတွေရှိနေပေမဲ့ရေဘေးတင်သူက6သိန်း 3,000 လောက်ရှိမယ်လို့ခန့်မှန်းထားကြောင်းစက်တင်ဘာလ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။တည်ဆုံသူရာခနန်းရှိပြီးတော့ပျောက်ဆုံးနေသူတွေအများပြားရှိတယ်ဆိုတဲ့သတင်းတွေကိုလည်းသူတို့ရရှိထားကြောင်းပြောပြပါတယ်။ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတော့အကူအညီတွေပေးရရာမှာချော့မွေအောင်ဆောင်ရွက်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ကြောင်းဒီကနေ့စက်တင်ဘာလ18ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်။
ရှာဂီမုံနှဲကြောင့်မြန်မာနိုင်ငံကရေပေးသူတူတင့်သူတွေဟာဆေးဝါးနဲ့အရေးပေါ်အကူအညီလိုအပ်နေပါတယ်ဒီသတင်းပေးပို့ချက်ကိုမဆုမုံကပြောပြပေးခဲ့တာပါဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုလည်းကြည့်ကြရအောင်ပါဆေးရည်ပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းမှာပြည်မဘက်ကနေစားနပ်ရိက္ခာတည်ယူခွင့်တွေကိုစစ်ကောင်စီကပိတ်ပင်လိုက်တဲ့အတွက်အရက်သားပြည်သူတွေဆေးဝါးအပြင်စားနပ်ရိက္ခာပြက်လက်နေတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီနဲ့အရက္ခတပ်တော် AA ကြားဆေးလာကြတိုက်ပွဲတွေပြင်းထန်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင်
။လက်ရှိစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲပြင်းထန်နေစေဖြစ်တဲ့ရခိုင်တောင်ပိုင်းကဂွားမြို့နယ်မှာပြည်မဘက်ကနေစားနပ်ရိက္ခာတည်ယူခွင့်တွေကိုပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကစပြီးတော့စစ်ကောင်စီကပိတ်လိုက်တယ်လို့တန်တွဲစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံတူကပြောပါလေ။
15ရက်နေ့ကစပြီးတော့ပြီးတော့ခိုင်းနေတော့ဗျာ။ဘောမစီဝါလည်းမရှိဘူးစားနပ်ရိက္ခာလည်းချမ်းဒီစားရည်နေရာစားပြီးတော့လူဘချက်လို့မရတော့အခုအရင်ကလူတွေပါထောက်ခွင့်ကျင်းတယ်အရင်ကထောက်ခွင့်ကျင်းတယ်ပါနဲ့လူတွေပါအဲခွားပေါ်ကထွက်လာလို့ရတယ်စားရည်နေရာစားပြီးတော့ဟိုဟာပိတ်လိုက်ပြီးလူဘထွက်လို့မရတော့
အခုလို့ပိတ်လိုက်တာကြောင့်ပြည်မဘက်ကစားနေရိတ်ခါတွေကိုအ धिक အားကိုးနေရတဲ့ဂွားမျိုးနယ်နဲ့တန်တွဲမျိုးနယ်တွေမှာစားနေရိတ်ခါအတော်အခက်ကြုံလာရတယ်လို့လည်းဒေသခံအမျိုးသမီးတူကပြောပါတယ
်ဂွားမျိုးဆိုလို့ရှိရင်ညီမမျိုးပေါ်တော့တိကျမသိဘူးဒါပေမဲ့ဂွားမျိုးနယ်ပေါ့နော်အဲ့မျိုးနယ်ကအရှုလာနေမှာဆိုရင်စံပြက်လက်နေပြီလို့ပြောတယ်ရှင်စံပြက်လက်နေပြီဆိုတာစံကားကြတော့ဝဲလို့မရဘူးပေါ့နော်ပြီးတော့အဲဒီစားစားဘက်ကနေပြီးတော့လည်းသူကဂိတ်တွေမှာစံကိုတဲခွင့်မပေးဘူးစံတဲတာရဲ့လူတွေဆိုရင်ဖမ်းတယ်လို့ပြောတယ်ရှင်သူကအနည်းဆုံးတော့လူတစ်ယောက်ကို3ပြေပဲတဲခွင့်ပေးတယ်ပေါ့နော်သုံးပြည့်ထဲတိုးပြီးတော့တဲလို့မရဘူးပြီးတော့ဟိုစံတပြည့်ရဲ့ဈေးနှုန်းကလည်းပေါင်း၄000လောက်ဖြစ်နေပြီဆိုတော့လေဟိုအရှုပ်တွေဆိုလို့ရှိရင်စားဖို့အဆင်မပြေဘူးဆိုတော့ဒီစကွဲတွေပါတယ်ကြိုးစားရတဲ့အဆင်ပေါ့နော်သမီးနှစ်နှစ်ကိုမှတစ်နှစ်ပဲပေါင်းစားရတာမျိုးတို့စကွဲကြိုးတောက်ရတာမျိုးတို့အဲ့လိုမျိုးဖြစ်နေကြတယ်ရှင
်ကန့်သက်ချက်တွေထုတ်ပြန်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာပြောဆိုတာတော့မတွေ့ရပါဘူးလက်ရှိမှာတော့ရခိုင်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေရဲ့စားဖို့နေရေးအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကတပိုင်းတနိုင်ကူညီနေကြပေမဲ့လိုအပ်ချက်တွေအများကြီးရှိသေးတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်
ကျွန်တော်တို့ကတော့ရှိတာပေါ့ကိုလူကြီး9000ကိုကျွန်တော်တို့ကအလူငွေကိုမူတည်ပြီးတော့ပဲတွားတဲ့အခါကျတော့အလူရှင်ရရင်တော့လူတော့ပေါ့မရရင်တော့မလူပေါ့အဲရတာလေဆိုရင်လူလိုက်တယ်မရဘူးဆိုတတ်နေရပေါ့ဒီလိုပဲကျွန်တော်တို့ကတွားနေတယ်ကျွန်တော်တို့မလူတော့ဘူးဆိုရင်လည်းတို့ကတို့တို့အရှင်ပြောင်းမယ်တို့ဖြတ်နိုင်ရပါလားတွေကလည်းကြားလာပြီကြားလာတာကျတော့နည်းနည်းအခက်အခဲရှိတာ
လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမျိုးနယ်ကိုအာရခတပ်တော် AA ဘက်ကတိမ့်ပိုက်ထားပြီဆိုပေမဲ့တန်တွဲမျိုးနယ်ကနေထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တွေကတော့နေရပြန်ဖို့ခက်ခဲနေကြဆဲဖြစ်တယ်လို့ဒေသခံအမျိုးသမီးတူကပြောပါတယ
်တန်တွဲမျိုးနယ်ကအကုန်လုံးတော့ AA တိမ့်ပြီးသွားပြီပေါ့နော်ပြီးတော့ဒီခွားမျိုးနယ်ဆိုလို့ရှိရင်ခွားမျိုးနယ်အဆက်ပေါ့ကျိန်တလီဘက်မှာဆိုတော့တိုက်ပွဲရဖြစ်ဟိုတလောရတိုက်ပွဲဖြစ်သွားတယ်ပေါ့လေအဲဒီဘက်အခြားဆိုရင်တော့ဒီစကောင်စီတွေရှိသေးတယ်ဆိုတော့ဒီကျိန်တလီရဲ့ဒီဘက်အချောင်းကိုခြောက်နေအများစုကကြတော့ကိုပြန်လို့မရဘူးဖြစ်နေတယ်ပြန်လို့မရဘူးဆိုတော့သူတို့ကဒီတရားတွေကိုလည်းရှိုးထားတယ်လမ်းတွေကိုလည်းပိတ်သတိတွေကိုလည်းပိတ်ထားတယ်ဆိုတဲ့အခါကျတော့လမ်းကြောင်းကလုံးဝခြောက်လို့မရဘူးပေါ့နော်မိသွားလို့ရှိရင်လည်းဟိုစုံရတဲ့အချိန်မျိုးမှာရှိတဲ့အခါကျပြန်လို့မရဘူးဒါပေ ကျိန်ကလေးကခုဘက်မှာရှိတဲ့သူတွေဆိုလို့ရှိရင်တော့တန်တွဲမျိုးတွေကိုပြန်ဝင်လို့ရနေပြီလို့ပြောတ
ယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေပြင်းထန်လာတာအခုဆိုရင်ဆယ်လကျော်လာပြီဖြစ်ပါတယ်။အေအေဘက်ကတော့တန်တွဲအပါအဝင်ရခိုင်ပြည်နယ်ကမြို့နယ်10ခုကိုသိမ်းပိုက်ပြီးဖြစ်တယ်လို့ကွာမြို့နယ်နဲ့မောင်နှုံမြို့နယ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်။တိုက်ပွဲတွေကြောင့်တိမ်းနဲ့ချီတဲ့ရခိုင်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပြီးကျန်းမာရေးပညာရေးစားဝတ်နေရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါ။အခုလိုတိုက်ပွဲတွေကြောင့်အခက်ကြုံနေရတဲ့စစ်ဘေးဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့တွေအနေနဲ့စေဝါနဲ့စာနယ်ရိက္ခာတွေလာရောက်ကူညီပေးကြဖို့လည်းအေအေဘက်ကတောင်းဆိုထားတာရှိပါတယ်။အပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ ICRC အကြီးအကဲကိုယ်တိုင်ဒီလအတွင်းမှာပဲမြန်မာနိုင်ငံကိုလာရောက်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးခဲ့တာရှိသလိုရခိုင်ပြည်နယ်ကိုလည်းတွားရောက်ခဲ့တယ်လို့ ICRC ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းဘက်မှာကန့်သတ်မှုတွေရှိနေတာကြောင့်ရိတ်ခါနဲ့ဆေးဝါးရှားပါနေတဲ့အကြောင်းကိုစံကျော်ကပြောပြပေးခဲ့တာပါ။အခုတော့စီးပွားရေးဖိအားနဲ့မြန်မာပြည်သူတွေကြုံတွေ့နေကြရတဲ့အကြအတဲ့တဲ့င်းကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုအလွန်ရိုရွင်းနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုရင်ဆိုင်ရမှာနိုင်ငံတကာအသိုင်းအဝန်းအနေနဲ့နေ့စဉ်အခက်အခဲတွေကိုလက်တွေ့ခံစားနေရတဲ့မြန်မာပြည်သူတွေရဲ့အကျိုးကိုအဓိကထားဖို့ဗြိတိန်သံမတ်ကြီးဟောင်းလည်းဖြစ်မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Vicky Bowman ကထောက်ပြသွားပါတယ်စက်တင်ဘာလ16ရက်နေ့မှာ Washington DC အခြေဆိုင်နိုင်ငံရေးလေ့လာသုံးသပ်တဲ့အဖွဲ့ Stimson Center က online ကနေတဆင့်ဥဆောင်ကျင်းပခဲ့တဲ့ဟောပြောပွဲကိုကိုယ်တိုင်တက်ရောက်ပြီးတော့မဲအီတန်စင်ကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံတွေကနေကုမ္ပဏီအားလုံးထွက်သွားဖို့လူနေစုတချို့ကလိုလားတောင်းဆိုနေပြီးမယ်စီးပွားရေးနဲ့နိုင်ငံရေးအခက်အခဲတွေကိုလက်ရှိခံစားနေရတဲ့မြန်မာပြည်သူတွေရဲ့အကျိုးကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အဓိကထားပြီးတော့စဉ်းစားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ထောင်သမ္မတကြီးဟောင်းလင်းဖြစ်မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Vicky Bowman ကပြောပါလိမ့်
I really believe that all actions that get taken by the international community need to have the interests of the people who are facing multiple
စီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲမျိုးစုံတန်ကိုနေ့စဉ်ခန်းစားနေကြရတဲ့မြန်မာပြည်သူတွေရဲ့အကျိုးကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ထောက်ထားပြီးလှုပ်ဆောင်တင်တယ်လို့ကျွန်မယုံကြည်ပါတယ်။တစ်ခါတလေကြရင်လူနည်းစုတချို့ကမြေလံတဲ့သဘောနဲ့ကုမ္ပဏီတွေအကုန်လုံးကိုမြန်မာနိုင်ငံထဲကနေထွက်သွားပြီးမြန်မာနိုင်ငံရဲ့စီးပွားရေးဘာမှမကြံအောင်လုပ်မယ်လို့တောင်းဆိုတိုက်တွန်းနေကြတဲ့အခါမှာကျမမိခွန်းထုတ်ချင်တာကအဲ့ဒီလိုလှုပ်လို့ဘသူအတွက်အကျိုးရှိမှာလဲအလုပ်သမားတွေပဲထိခိုက်မှာမဟုတ်ဘူးလားဒီအလုပ်သမားတွေပေါ်မှာထိခိုက်တာတွေကများနေပါပြီဒီပေါ်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထပ်လောင်းဒုက္ခပေးနေကြမလို့ပါဘူးရှင
်ဒါပြင်စစ်ကောင်စီအုပ်ချုပ်မှုအလွန်ဒီမိုကရေစီနိုင်ငံအဖြစ်မြန်မာနိုင်ငံအသွင်ပြောင်းတဲ့ဒီနေ့ကျရင်မြန်မာနိုင်ငံရဲ့စီးပွားရေးကိုပြန်လည်ထူထောင်ရမှာဖြစ်တဲ့အလျောက်မြန်မာစီးပွားရေးဒီထက်ပိုဆိုးအောင်အခုကတည်းကလှုပ်တာကအနာဂတ်အတွက်အကျိုးရှိမှာမဟုတ်တဲ့အကြောင်းကိုလေဒုတိယအချက်အနေနဲ့သူကထောက်ပြထားပါတယ
် And then the second point around this is that if we get to a point where we have a non-military government where we're making a transition then
ဒုတိယအချက်အနေနဲ့ပြောချင်တာကတော့တစ်ချိန်ချင်းမှာစစ်တပ်မဟုတ်တဲ့အစိုးရတစ်ခုစီအသွင်ကူးပြောင်းတဲ့အခါမှာမြန်မာနိုင်ငံရဲ့စီးပွားရေးကိုပြန်လည်တည်ဆောက်ရမယ်ဆိုတဲ့ကိစ္စကြီးကိုကင်တွယ်ရမှာပါမြန်မာနိုင်ငံရဲ့စီးပွားရေးချွတ်ချုံကျနေရင်ပြန်လည်တည်ဆောက်ဖို့ကလည်းခက်ခဲမှာပါဒါကြောင့်စစ်တပ်ရဲ့လက်ချက်ကြောင့်ရိုးရင်းနေပြီးဖြစ်တဲ့မြန်မာစီးပွားရေးကိုတိထက်ပိုပြီးတော့စိုးအောင်လုပ်မယ်ဆိုရင်နောက်အနာဂတ်ဒီမိုကရေစီအစိုးရအတွက်လည်းအထောက်အကူဖြစ်မှာမဟုတ်ပါဘူး
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ပွဲတွေပြည်ပကတန်းခတ်ပိတ်ဆို့မှုတွေနဲ့စစ်တပ်ရဲ့စီးပွားရေးမူဝါဒတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးများစွာထိခိုက်ရတဲ့အကြောင်းသူကပြောပါသည်မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေဆိုးရွားနေစေဖြစ်ပြီးတော့နိုင်ငံတွင်ကုန်စည်ပစ္စည်းတင်သွင်းဖို့ကရှုပ်ထွေးတဲ့လမ်းကြောင်းနဲ့လှုပ်ဆောင်နေရသည်လို့ဆိုပြီးတော့လည်းထောက်ပြထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးကရိုးရင်းပျက်စီးလာနေပြီးတော့ဒီထက်ပိုပြီးတော့ဆိုးမလာအောင်အဓိကအားဖြင့်အထည်ချုပ်လုပ်ငန်းကဏ္ဍ၊စိုက်ပျိုးရေးနဲ့တင်ပို့ကုန်၊အိမ်ချမ်းမြေ၊ဆက်သွယ်ရေးနဲ့ဘဏ်လုပ်ငန်းကဏ္ဍတွေမှာတတိထားပြီးတော့လှုပ်ဆောင်ရမှာဖြစ်တဲ့အကြောင်းလေး Vicky Bowman ကထောက်ပြထားပါသေးတယ်။နိုင်ငံ နိုင်ငံခြားငွေကြေးလဲလှယ်နှုန်းတသမတ်တည်းဖြစ်တည်မှုလူငယ်တွေစစ်မှုမထမ်းမနေရဥပဒေပပျောက်ဖို့နဲ့မြန်မာပြည်သူတွေအတွက်အစိုးရကသတ်မှတ်ထားတဲ့အနေအဆုံလောက်ခလစာကိုမြင့်တင်ရေးတို့ကမြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးအတွက်သူ့ရဲ့မျှော်မှန်းချက်၃ခုဖြစ်တဲ့အကြောင်းသူကညီကုန်းချုပ်ဖြစ်ပြောသွားခဲ့ပါတယ
် If I had three wishes the first one would be unification of exchange rate
မြန်မာနိုင်ငံအတွက်ကျမရဲ့အနာဂတ်မျှော်မှန်းချက်၃ခုတည်းကပထမတစ်ချက်ကတော့နိုင်ငံခြားငွေလဲလှယ်နှုန်းတသမတ်တည်းဖြစ်တည်ဖို့ပါငွေလဲနှုန်းပြောင်းလဲတွေရှားပါမှုတွေကအဂရိလိုက်စားမှုလိုမျိုးဖြစ်ရက်တွေပိုပြီးတော့တိုးစေတာကြောင့်ပါဒါအပြင်ပုံမှန်လဲပတ်နိုင်တဲ့ဈေးခွက်စည်းဝါးရေးပြန်လဲတည်ဆောက်နိုင်ဖို့အတွက်ဆိုရင်လဲနိုင်ငံခြားငွေလဲလှယ်နှုန်းတသမတ်တည်းဖြစ်ဖို့ကအဓိကအရေးကြီးဆုံးဖြစ်ပါတယ်ဒီအတိုင်းကြာကြာဆက်ထားလေးပြန်လဲတည်ထောင်ဖို့ခက်ခဲလေလေဖြစ်မှာပါ။နောက်တစ်ချက်ကတော့လူငယ်တွေစစ်မှုမထမ်းမနေရဥပဒေပျောက်သွားဖို့ပါ။ဒီဥပဒေကပြည်သူတွေတယောက်ချင်းစီရဲ့ဘေးကင်းလုံခြုံမှုကိုထိခိုက်ပြီးစိတ်ဒဏ်ရာပေးတဲ့အပြင်လူငယ်တွေနိုင်ငံခြားကိုထွက်ဖို့ကြိုးစားတာကြောင့်စက်ငွေတန်ဖို့ကြဆင်းမှုကိုဖြစ်စေပြီးမြန်မာနိုင်ငံရဲ့ပြည်တွင်းစီးပွားရေးအခြေအနေပေါ်မှာလည်းအများကြီးတက်ရောက်မှုရှိနေပါတယ်။နောက်ဆုံးတစ်ချက်ကတော့အစိုးရကသတ်မှတ်ထားတဲ့အနေအဆုံလောက်ခလာစာမြင့်တင်ဖို့ပါပြည်ပကိုတင်ပို့တဲ့အထည်ချုပ်လုပ်ငန်းတစ်ခုထဲမှာပဲဆိုရင်တောင်အနေအဆုံသတ်မှတ်လောက်ခလာစာကိုမြင့်တင်ပေးဖို့လိုအပ်ပါတယ
်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့မြန်မာရေးလှုပ်ရှားသူတချို့ကတော့စစ်ကောင်စီအပေါ်မှာပို့ပြီးတော့ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေပြထန်ဖို့နဲ့မြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံမှုတွေရုပ်သိမ်းပြီးတော့စစ်ကောင်စီနဲ့စီးပွားရေးဆက်ဆံမှုတွေဖြစ်တာဖို့တောင်းဆိုနေကြတာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအတွင်းကုန်စည်ပစ္စည်းတင်သွင်းမှုမြမစီးပွားရေးနဲ့မြမဖက်ဒရယ်စီးပွားရေးရဲ့အနာဂတ်အကြောင်းကိုဖီကီဘိုမန်ကထောက်ပြဆွေးနွေးသွားခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကြေရစ်ခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆရာပြည်တဲ့မကြီးဟောင်းမြမစီးပွားရေးကဏ္ဍတာဝန်ယူမှုရရှိရေးအထောက်အကူပြုဌာန MCRB ရဲ့ညွှန်ကြားရေးမှုဖီကီဘိုမန်ကတုံ့တက်ပြီးတော့ဆွေးနွေးသွားခဲ့တာပါဒီဟောပြောပွဲကိုစက်တင်ဘာလ16ရက်နေ့မှာဝါရှင်တန် DC အခြေဆိုင်နိုင်ငံရေးလှိလာသုံးသက်တဲ့အဖွဲ့ Stimson Center ကအွန်လိုင်းကနေတဆင့်ဦးဆောင်ကျင်းပခဲ့တာဖြစ်ပြီး Stimson Center ရဲ့တရုတ်စီစဉ်ဆိုင်ရာဒုညွှန်ကြားရေးမှူး Pamela Kennedy ကအစီအစဉ်မှုဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင
် Stimson Center ရဲ့အွန်လိုင်းဟောပြောပွဲကိုကိုရိုင်းတက်ရောက်ခဲ့သူမဲဤတန်စင်ကတင်ပြပေးခဲ့တာပါအင်္ဂါညအတွက်နောက်ဆုံးရတင်ပြပေးချက်တွေကကြလောက်ပါပဲရှင်အခုဆက်ပြီးတော့နိုင်ငံတကာတင်ဆောင်မှတစ်ခုကိုနားဆင်ရပါမယ်Republican သမ္မတလောင်း Donald Trump ဒုတိယအကြိမ်လှုပ်ကြံခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးအကြမ်းဖက်မှုတွေဖြစ်ပွားနေတာနဲ့ပတ်သက်လို့ထပ်မံမေးခွန်းထုတ်ခဲ့ကြပါတယ်။ဒီလှုပ်ကြံမှုအပြီး Democrat ဘက်ကရော Republican ဘက်ကပါအထူးလုံခြုံရေးအဖွဲ့ Secret Service အတွက်လိုအပ်တာတွေထပ်မံဖြည့်တင်းပေးဖို့တောင်းဆိုကြပါတယ်။ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတဟောင်းဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်လှုပ်ကြံတာနဲ့ပတ်သက်ပြီးတနင်္လာနေ့ကအခုလိုပြောပါရတယ
်။အမေရိကန်ပြည်ထောင်စုမှာကျွန်တော်တို့ရဲ့ကွဲပြားခြားနားချက်တွေကိုစန္ဒမင်းနဲ့ပဲဖြေရှင်းပါတယ်။တနက်နေ့မဟုတ်ပါဘူး
။ဇူလိုင်17ရက်နေ့ကဒေါ်နယ်ထရမ့်ကိုပြစ်ခတ်လှုပ်ကြံမှုနဲ့ပတ်သက်လို့အထူးလုံခြုံရေးအဖွဲ့ Secret Service ရဲ့လှုပ်ထွန်းလုပ်နည်းတွေနဲ့ပတ်သက်ပြီးကွန်ဂရက်ကစစ်ဆေးနေတာပါ။အခုအခါဒုတိယတစ်ကြိမ်ထပ်မံဖြစ်ပွားတာကြောင့်အပြောင်းလဲလှုပ်ဖို့ပိုလိုအပ်လာတယ်ဆိုတာကိုထောက်ပြနေတာပဲလို့ပြောပါရ
တယ်။အထူးလုံခြုံရေးတပ်ဖွဲ့ Secret Service မှာတကယ့်မျိုးချစ်ပုဂ္ဂိုလ်တွေတော်တော်များများဝင်ရောက်အမှုထမ်းကြပါတယ်။ပြဿနာကစီမံအုပ်ချုပ်သူတွေပါ။ကျွန်တော်တို့ကအယုံကြည်မရှိပါဘူး။
ဒီမိုကရက်တီရဲ့သွေးထုတ်မှုကြောင့်အခုလိုဖြစ်တာလို့ထရမ့်ကတနင်္လာနေ့မှာ Fox သတင်းဌာနကိုပြောပါတယ်။လုံခြုံမှုနဲ့ပတ်သက်ပြီးဒီမိုကရက်ခေါင်းဆောင်တွေကလည်းအကြမ်းဖက်မှုကိုရှုတ်ချထားတာပါ
။ There is no place
American ပြည်ထောင်စုမှာနိုင်ငံရေးအကြမ်းဖက်မှုတွေအတွက်နေရာမရှိစေရဘူးလို့ဒီမိုကရက်အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကပြောသွားတာပါ။လုံခြုံမှုနဲ့ပတ်သက်လို့ဆွဆွဲထားသူ Ryan Ruth ဟာ Florida ပြည်နယ်ကထရမ့်ကစားမဲ့ကောက်ကွင်းသားကခြုံပုတ်တွေအတွင်ပုံနေတာကိုလုံခြုံရေးတွေကရှာတွေ့တာပါ။အသက်58နှစ်အရွယ် Ruth ဟာ Ukraine ကိုအခိုင်အမာထောက်ခံသူဖြစ်ပြီး2022ခုနှစ်မှာစစ်ပွဲအကြောင်း Newsweek Romania မှာအခုလိုပြောကြားခဲ့ပါတယ်။This
conflict is ဒီပဋိပက္ခကအဖြူနဲ့အမဲကွဲပါတယ်။လူကောင်းတွေနဲ့မကောင်းဆိုးဝါးတွေကြားကပဋိပက္ခပါ။
အခုလိုလှုပ်ကြံမှုတွေဟာအမေရိကန်ပြည်ထောင်စုမှာသတိပြုစရာဖြစ်တယ်လို့လဲရုရှားကပြောရတယ်။
မီးနဲ့ကစားရင်တော့မီးပူမှာပဲလို့ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောသွားတာပါဒေါ်နယ်ထရန့်ပထမအကြိမ်လှုပ်ကြံခဲ့ပြီးတဲ့နောက်လုံခြုံရေးအဖွဲ့ထပ်ဆောင်းချထားတာကြောင့်တနင်္ဂနွေနေ့ကလှုပ်ကြံမှုအချိန်မီတားဆီးနိုင်တာလို့လည်းဆိုပါတယ
် The system can work
ဒီဒီချာချာစောင့်ကြတာကြောင့်သူ့အနာတော်မကတ်လိုက်နိုင်ပါဘူးကျွန်တော်တို့ဖမ်းဆီးပြီးတော့တရားဥပဒေအရစီမံသွားမှာပါ
Ryan Ruth သာတနင်္လာနေ့က Florida Federal တရားရုံးမှာလက်နက်မှုဆွဲဆိုထားတာတွေနဲ့ပတ်သက်ပြီးလာရောက်ထွက်ဆိုသွားပါတယ်ခင်ဗျာ
Republican သမ္မတ Donald Trump အသက်အန္တရာယ်နဲ့အထူးလုံခြုံရေးအကြောင်းသတင်းဆောင်ပါကိုကိုအောင်ကတင်ဆက်ပေးခဲ့တာပါမကြာခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါရှင
် VOA အစီအစဉ်တွေကို Radio ရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်တာရှင်များရှင် view american တရက်2024ခုနှစ်စက်တင်ဘာလ18ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေတဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ည10:00နာရီကနေ9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 585စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမ်မီတာ190 kHz 1505ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နောက်ကဘာတလွားခီးသွားအစီအစဉ်စရဲပတ်စင်ကနာတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြမလေယာခန္ဓာနဲ့ရေဘေးအန္တရာယ်ကြောင့်တင်ဆက်ပေးထားတဲ့အမေကြီးဩစာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်မြန်မာနိုင်ငံမှာဆရာနာရှင်အဆက်ဆက်ဟာစိုက်ပျိုးရေးအတွက်ဆိုပြီးတော့ပညာရှင်တွေရဲ့သေချာတွက်ချက်မှုအားနေတဲ့ဆယ်မြောင်းတာတမန်တွေကိုလူလူအင်အားနဲ့အာဓမခိုင်အလွယ်တကူတိစောက်ခဲ့တဲ့ဒေတာကိုအထူးထိခိုက်ရတယ်လို့ပညာရှင်တွေကပြောပါတယ်မိုးရေများလာရင်ကျိုးပေါက်ရေကြီးရေရှမ်းဖြစ်ကုန်ပြီးတော့ဒေတာခန့်တွေအတွက်ကောင်းကျိုးထက်ဆိုးကျိုးပဲရရှိစေပါတယ်ဒီအကြောင်းကိုခင်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩစာအစီအစဉ်မှာအခုလိုတင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာနှစ်စဉ်နှီးပါတဏီယာမဟုတ်တဏီယာအနည်းနဲ့အများတော့မိုးရသည့်အတွင်ရေကြီးရေရှမ်းဖြစ်လေရှိပါတယ်ပဲခူးတိုင်းရန်ကုန်တိုင်းအပါအဝင်မြစ်ချောင်းပေါ်များတဲ့အောက်အရဒေသတွေမှာမိုးရွာသွန်းမှုများလာရင်ရေကြီးရေရှမ်းဖြစ်တာဟာသိပ်မထူးဆန်းပါဘူးဒါပေမဲ့လည်းအခုရက်ပိုင်းအိမ်ခေါမိုးမြုပ်ကန်ဤအထိစိုးစိုးဝါးဝါရေကြီးနေတာကနိုင်ငံအလယ်ပိုင်းမြစ်တွေချောင်းတွေတိတ်မရှိတဲ့ဒေသတွေမှာဖြစ်ပါတယ်မိုးပဲလောက်ကောင်းကောင်းမြစ်ချောင်းအင်းအိုင်နေပါပြီးရေဆုပ်ယူအားကောင်းတဲ့တဲမြေတွေကြောင့်နေရာအနှဲငယ်တချို့ကလွယ်လို့အရင်ကရေကြီးရေရှမ်းဖြစ်တယ်ဆိုတာရှားပါတယ်အခုတော့အဲ့ဒီအညာဒေသမှာရေကြီးတာဟာတိုက်ရိုက်မိုးရွာလို့မဟုတ်ပဲစစ်အာဏာရှင်အဆက်ဆက်လူထုကိုအဓမ္မလောအားပေးခိုင်းဒေသရင်းမှာတိစောက်ခဲ့တဲ့ဆယ်တွေကြိုးကြကုန်လို့ဖြစ်ပါတယ်မိထီလာခရိုင်ဝမ်းတွင်းမြို့နယ်မှာဆိုရင်အရင်ကရေကြီးတယ်ဆိုတာမရှိသလောက်ရှားပါပါတယ်အခုတော့ရှမ်းကုန်းမြေမြင့်အစက်ကနေမြေပြားခံပြီးတောင်ကနေမြောက်ကိုပြောင်းမြန်စီးတဲ့စမုံချောင်းကိုပိတ်ပြီးလွန်ခဲ့တဲ့အနှစ်20နဝတခေါ်နိုင်ငံတော်ငြိမ်ဝှေ့ပြည်ပြားမှုစစ်အာဏာရှင်ခေတ်ကတိစောက်ခဲ့တဲ့ဆဲကြောင့်အဲ့ဒီဒေသမှာစိုးစိုးဝါးဝါရေကြီးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကဗီယက်နမ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ယာဂီတိုင်ဖုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံမှာလည်းမိုးအကြီးကျယ်ရွာသွန်းခဲ့ပါတယ်အဲ့ဒီတောင်ချေကရေတွေစမုံချောင်းအတိုင်းဒလဟောစီစဉ်လာတဲ့အတွေ့ဒီလစက်တင်ဘာ17ရက်ညပိုင်းကစမုံဆဲကျိုးပေါက်သွားပြီးဝမ်းတွင်းမြို့နယ်မိတိလာမြို့နယ်သားစီမြို့နယ်နဲ့ပျော်ပွဲမြို့နယ်တွေကကြေးရွာတွေရုတ်တရက်ရေကြီးလာကအိမ်ခေါင်မိုးတွေမြုပ်တဲ့အထိဖြစ်ပါတယ်အဲ့ဒီလိုကြမ်းခိုင်မှုမရှိတဲ့ဆဲတွေကိုဒေသခံတွေလှုပ်အားအသုံးချပြီးမြေသားတမန်နဲ့တိစောက်ခဲ့တဲ့အတွက်ကြောင့်အခုလိုကြိုးကြပြီးရုတ်တရက်ရေကြီးကုန်တာလို့ဆဲမြောင်းပညာရှင်တွေကအရင်ကသတိပေးခဲ့မှုပါတယ်ဒါနဲ့ပတ်သက်ပြီးလက်ရှိဆယ်မြောင်းဌာနမှာတာဝန်ထမ်းဆောင်နေတဲ့အကြီးတန်းအရာရှိတဦးကအခုလိုပြောပါတယ်
ဒီနိုင်ငံလုံးခြုံငုံပြောဖို့ကြာကျွန်တော်တို့မှဟိုပေါ့နော်ကျွန်တော်အနေနဲ့ကျတော့လည်းလည်းလမ်းမမီဘူးပေါ့တွေ့ချက်ပြီးတော့တိစောက်ခဲ့ပြီမဲ့စရီတကြူရလဲဆရာသူရာဒီဥရဖောက်ပြန်မှုကြောင့်မိုးရင်ချိန်နေရကိုကပုံမှန်တော်တော်များများယူလာတာဖြစ်နေကိုကတနေတယ်တမနဲ့သေးပေါ့နောက်အချိန်ပိုင်းတွင်းမှာပြလာတဲ့ရေစီးအချိန်ကလည်းမြန်တာပေါ့နော်က ျွန်တော်14ခုလောက်ကျွန်တော်တိစောက်ခဲ့ပါတယ်ကျွန်တော်တို့တိစောက်ခဲ့တဲ့စေရီမှာတော့များတော့အားဖြင့်ကျွန်တော်တို့ဌာနလုပ်တဲ့ဒီဇိုင်းတွေကမြေသားတမန်တွေဆိုတော့အတတ်နိုင်ဆုံးတော့ကျွန်တော်တို့ကသူ9နဲ့ပမာဏနဲ့9နဲ့တမန်အဆင့်ကိုတိစောက်ခဲ့ရတယ်။နောက်တိစောက်ရေးကာလတုန်းကအချိန်ရတော်လကောင်းပေါ့ဘတ်ဂျက်ရတော်လကောင်းအချိန်နေမပြီးခဲ့တာတွေလည်းရှိနေမယ်ဗျ။အဲ့ဒီခုမိုးရွာလုံးမှုအချိန်နေကအဲ့ဒီတုန်းကတွဲချက်မှုနဲ့ရောအခုကြုံနေရတဲ့နှစ်စဉ်မိုးရွာလုံးမှုတွေကအဆမတန်များတာလေတက္ကနာပါနေတယ်ဗျ။ဟုတ်ကဲ့
1988ခုနှစ်နောက်ပိုင်းနိုင်ငံတော်အေဂျန့်တာယာရေးအဖွဲ့နာအဖာရဲ့စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာစိုက်ပျိုးရေးအတွက်ဆိုပြီးဒေသအတော်များများမှလူထုကိုအဓမ္မလိုအပ်ပေးခိုင်းဆဲတွေကိုတိစောက်ခိုင်းခဲ့ပါတယ်။အဲဒီလိုပါပဲဒေသအာဏာပိုင်တွေကလည်းမိမိတို့အပိုင်စားအုပ်ချုပ်ရတဲ့ဒေသတွေအတွင်းမှာဆဲတွေတာဒမန်တွေကိုလူထုကိုအဓမ္မလိုအပ်ပေးခိုင်းပြီးအမြန်အလွယ်တိစောက်ခိုင်းခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေမှာအလုံးမဖြစ်ဘဲမိုးရာသီမှာပဲရေရရှိပြီးနှွေရာသီမှာရေမတင်မဲ့ခန်းချောက်ကုန်ပါတယ်။အဲ့ဒီခေတ်အခါကနိုင်ငံပိုင်မီဒီယာတွေမှာသူတို့စစ်အစိုးရကဆယ်မြောင်းတာတမန်ပေါင်း900ကျော်တိစောက်နိုင်ခဲ့ကြောင်းတခန်းတနာဖော်ပြခဲ့ပေမဲ့ဆယ်မြောင်းဦးစီးဌာနကစည်ရင်းတွေကဆယ်မြောင်းတာတမန်အရေးအတွက်နဲ့မတူဘဲကိန်းဂဏန်းတွေကွဲပြားနေပါတယ်။အဲ့ဒီလိုဆယ်တွေတိစောက်ရမှာလဲပညာရှင်တွေရဲ့သဘောထားမပါဘဲတိစောက်ခဲ့တာနဲ့ပတ်သက်ပြီးလဲစောစောကပြောတဲ့လက်ရှိဆယ်မြောင်းဦးစီးဌာနကအကြီးတန်းအရာရှိကပဲအခုလိုပြောပါတယ်
။အဲ့ဒီဟာကတော့တို့ကျွန်တော်တို့ဌာနတွေကပညာရှင်တွေမပါဘဲအရက်လုံးဆယ်ခေါ်တာပေါ့နော်။အဲ့လိုမျိုးတွေအဲ့ဒီဟာကတို့ကအစင်းစင်ဆောင်ရွက်မှုတွေမပါတဲ့အတွက်အဲ့ဒီမိုးနဲ့မိုးရေများတဲ့ချိန်မျိုးတွေရလို့ရှိရင်တို့ကျိုးပေါက်နိုင်တာပေါ့အဲ့လိုမျိုးတွေတော့ဖြစ်တော့ဖြစ်တယ်ဒါပေမဲ့ဒီတမန်ကြီးတွေထိတော့သူတို့မတီးဆောက်ကြဘူးအရက်ဆယ်လေးတွေပေါ့အရက်ဆယ်လေးတွေကတော့အဲ့လိုမျိုးလုတ်တဲ့အတွက်သူတို့အားနည်းချက်တွေနောက်လိုအပ်ချက်တွေရှိပါတယ်ဗျဟုတ်ကဲ့
ဆယ်မြောင်းတာတမန်တစ်ခုတီးဆောက်ပြီးရင်ထိမ့်သိမ့်မှုအပိုင်းဟာလည်းအရေးကြီးတဲ့အတွက်ချောင်းကိုတစ်ဖက်ပိတ်လိုက်ရင်ဆယ်ဖြစ်တယ်ဆိုတဲ့အတွေးတစ်ခုတည်းနဲ့လုံးလို့မရဘူးလို့ဆယ်မြောင်းပညာရှင်တွေကပြောဆိုကြပါတယ်အထူးသဖြင့်ဆယ်အတွင်းစီစဉ်နေတဲ့ချောင်းတွေမြစ်တွေဟာတဲတွေနှုံးတွေပိုးချမှုရှိတဲ့အတွက်ဆယ်အတွင်းမှာစုပုံလာတာကိုစနစ်တကျရှင်းလင်းဖယ်ထုတ်ဖို့လိုတယ်လို့လည်းပြောပါဗျ။အဲ့ဒီလိုဆယ်တွေကိုပြုပြင်ထိန်းသိမ်းမှုအပိုင်းမှာဆယ်မြောင်းပညာရှင်တွေရဲ့အကြံဉာဏ်တွေပညာရပ်ဆိုင်ရာတွေလိုအပ်တယ်လို့လက်ရှိဆယ်မြောင်းဦးစီးဌာနကအကြီးတန်းအရာရှိကပဲအခုလိုပြောပါဗျ။
အခုကျွန်တော်တို့ဆယ်မြောင်းတွေတိစောက်ပြီးတော့တင်ကုန်သွားတယ်ဆိုတော့နေရာတွေကြတော့ဆရာတချို့သူတဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့တချို့တဲနှုံပို့တာတွေဘာတွေရှိတာပေါ့နော်ရေလောင်တမန်ထဲမှာရှိတဲ့ရေဝတ်တွေကပြည့်သွားပြီးတော့ဆယ်ရေပေးဝင်မှုမှာထိခိုက်မှုတွေဖြစ်တာပေါ့နော်အဲကြတော့ပုံမှန်တော့သူ့ရဲ့ထိမ့်သိမ့်ပြုပြင်တဲ့လုပ်ငန်းတစ်ခုအနေနဲ့တော့လုပ်ရမယ့်လုပ်ငန်းပြပညာရှင်တွေမပါဘဲလုပ်ရင်တော့အထောက်အကူပြုမှုနည်းပြီးတော့အဲ့လိုပေါ့ဘေးရက်ဆူဂျူဖြစ်နိုင်တယ်ဗျ
အဲ့ဒီလိုဆယ်တွေကိုဖြစ်တယ်လို့တိစောက်ခဲ့တဲ့အတွက်ဆယ်လဲမဖြစ်ကံလဲမဖြစ်နဲ့နောက်ဆုံးမှာပိတ်ထားတဲ့ချောင်းတွေရေဝေရေလဲတွေပြောင်းလဲကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်ကုန်ပါတယ်။ဒါအပြင်အဲ့ဒီဆယ်တွေကိုဖြစ်တယ်လို့တိစောက်ထားတဲ့အတွက်အဆိုးဆုံးကတော့ရေကြီးရေရှမ်းတာတွေကနှစ်စဉ်နီးပါးလောက်ဖြစ်ကုန်ပါတယ်။ဒါနဲ့ပတ်သက်ပြီးကိုယ်တိုင်လေးလာထားတဲ့မြေလက်ဒေတာကတောင်သူလယ်သမားအရေးလေယာမြေဥပဒေဆိုင်ရာသင်တန်းတွေကိုပို့ချပေးနေသူတဦးကအခုလိုပြောပါတယ်
။ဦးသန်းရွှေခေတ်ပေါ်စေစောခေတ်တခြားမှာဖောက်လုပ်ခဲ့တဲ့ဆယ်တွေကတော့ကောင်းယူတဲ့စူးစူးပေးနေတာများတာကိုတွေ့မြင်နေရတာပေါ့ဗျာ။စောကဆင်းကြောင်းနေမအောင်မြင်တာဟာဒီပြည်ပချင်းသိမ်းမှုမရှိဘူး။နောက်တော့ကလက်တွေ့မကြဘူး။စီမံခန့်ခွဲတဲ့အခါမှာလည်းဆယ်မြောင်းတွေကသူစိတ်တကျမလုပ်ခဲ့တဲ့ဟာပေါ့လေ။လက်တံလေးနဲ့ရေးပြီးတဲ့အခါလက်တံမြောင်းတွေကသူကအောက်ကလေတွေကအပေါ်ကဖြစ်နေတာပေါ့။ဆယ်ရီတော့လေသမားတွေကမလုပ်ရလဲဆိုတော့ဆက်တင်တဲ့အခါပြန်ဆုပ်တင်ဆုပ်ပြီးလေတဲ့ကိုတင်ရင်စီမံခန့်ခွဲမှုအလွဲတွေပေါ့။ဆယ်ဆောက်လိုက်ပြီဆိုကြတဲ့ဟာအဲ့ဒီနေရာမှာရှိတယ်မြေမျက်နှာတွင်ကတော့သူ့သဘာဝအတိုင်းမဟုတ်တော့ဘဲနဲ့ရုံးဝကိုပြောင်းလဲသွားတာကိုဒီရေဝတ်ဧရိယာထဲမှာကြာတိတော်တွေလည်းပါတယ်ဒါကဘာဝအလျောက်ပေါ့ရှူဒီ6ဒီကနေစစ်စစ်နေတဲ့ရေဒီကဒီသတော်စီကိုမရောက်တော့တဲ့ဘဲနဲ့ဒီကမရစနစ်ပေါ့ဗျာပြည်ရွံ့သွားတဲ့ခြေနေမျိုးတွေကိုလည်းဆယ်ကြောင်းဟိုကျုံရတယ်ပေါ့ဗျာ
အဆိုးဆုံးကတော့စစ်အစိုးရအဆက်ဆက်မှာတိစောက်ခဲ့တဲ့ဆယ်တွေဟာပညာရှင်တွေရဲ့တွက်ချက်လေးလာမှုလုံလုံလောက်လောက်မပါဘဲဆယ်ကြီးတွေမှာမိုးများရေများလာရင်ဒေသခံတွေကိုတေးသေးချာချာဘေးကင်းရာပြောင်းရွှေ့ဖို့အစီအစဉ်တွေစနစ်တကျမလုပ်ဘဲဆယ်ရေတွေဖောက်ထုတ်လိုက်တာပါပဲ ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လအတွင်းကဆိုရင်ပဲခူးတိုင်းရေသာရှည်မြို့နယ်တဲကစွာချောင်းရေလောင်တာတမန်ကျိုးကျပြီးလူတွေသေဆုံးကုန်သလိုတရားတွေကျူးစိုက်ပျိုးထားတဲ့လေယာမြေတွေရေမြုပ်ကုန်ပါတယ်ဒါအပြင်ကျေးရွာ80လောက်ရုတ်တရက်ရေကြီးရေမြုပ်ကုန်ပြီးတောင်ငူရေတာရှည်စွာမြို့လစတဲ့အနီးဆုံးမြို့တွေမှာကဲဇယေးစကန်တွေဖွင့်ထားပေးရပါတယ်အဲ့ဒီဆယ်မကြိုးခင်ကသက်ဆိုင်ရာကနေစိုးရင်စရာမရှိပါဘူးလို့တောင်ကြေညာခဲ့ပါသေးတယ်ခင်ဗျာ
မြန်မာလေယာကန္တာနဲ့ရေဘေးအန္တရာယ်အကြောင်းမြေကြီးရောစာအစီအစဉ်မှာကုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အာနာသိန်းအပီဆန္ဒပြရာကနေအာနာရှင်ကိုဆန့်ကျင်ဖို့ဒေါ်ရင်လက်နက်ကိုင်းလမ်းစဉ်ကိုရွေးချယ်ခဲ့တဲ့အထက်မှာအမျိုးသမီးအများပြားလဲပါဝင်တာပါခက်ခဲလာတဲ့ဒေါ်တွင်နေထိုင်မှုမှာအမျိုးသမီးတွေအတွက်လိုအပ်တဲ့တကူရည်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ 33 Society ကယုံကြည်ရာဆက်ရှောက်ဆိုတဲ့ project ကအကူအညီပေးနေပါတယ်ဒီအကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
လွန်ခဲ့တဲ့3နှစ်ခွဲကျော်ပြည်သွင်းအာဏာသိမ်းလိုက်စဉ်ကစပြီးယနေ့အချိန်ထိစစ်တပ်ကိုဒဇိုင်းမမတ်နှီးမျိုးစုံနဲ့ဆက်ကျင်တော်လှန်နေတဲ့အထက်မှာအမျိုးသမီးအင်အားစုတွေကလည်းရှေ့တန်းကနေပါဝင်နေဆဲဖြစ်ပါတယ်တိုက်ပွဲတွေရဲ့ရှေ့တန်းမျက်နှာပြင်နဲ့ရာဒီဥရုအပြောင်းလဲတွေကြားကနေတွားရလာရခက်ခဲလှတဲ့တော်ထဲကနေထိုင်နေကြတဲ့အမျိုးသမီးစစ်တပ်တွေရဲ့အမျိုးသမီးကျန်းမာရေးအတွက်ကူညီလှုပ်ဆောင်ပေးနေတဲ့ယုံကြည်ချက်နဲ့ဆက်လျှောက်ဆိုတဲ့ project အကောင်းဆောင်မှမိုးသည်စီနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေမေးမြန်းထားပါတယ်
ကျွန်မ33 society ကလောလောဆယ်မှာ project တွေ run ရတဲ့ project တွေရှိတယ်။အဲ့ဒီ project တွေမှာဆိုရင်လက်ရှိမှာတခုပါဝင်ပေါ့နော်။အဲ့ဒါကတော့ဗာလဲဆိုရင်ကျွန်တော်တို့ဒီအမျိုးသမီးစစ်မေးတွေပေါ့နော်။စစ်ကြောင်တရင်တစ်ဖွဲ့နေရာဒေသအနှံ့ပြားမှာအမျိုးသမီးစစ်မေးတွေအများကြီးရှိတယ်ပေါ့နော်။ဆိုတော့ပေါင်းလိုက်ရင်အမျိုးသမီးဥယျာဉ်များတယ်တော်တော်များတယ်ပေါ့နော်။ဆိုတော့အဲ့ဒီအမျိုးသမီးတွေကိုကျွန်တော်တို့ပထမဆုံးစဉ်းစားပြီးဖြစ်လာတာကအမျိုးသမီးကျန်းမာရေးပေါ့။သူတို့ကဒီမိဘပြောရင်မိဘမောင်ပွားရင်လည်းမိသားစုကနေပြီးတော့သူကတိောက်ထင်လာပြီးတော့ဒီမှာရက်တည်ရယ်ရက်တည်ပြီးတော့ဒီမှာရလာတဲ့ရဲဘော်တွေကိုပဲသူတို့မိသားစုလိုမျိုးသူတို့ဆက်ပြီးတော့သူတို့ကနေထိုင်ပြီးတော့ရှင်တွဲနေထိုင်ပြီးတော့ကျမတို့ဒီတော်လှန်ရေးကိုဆက်ပြီးတော့အတော်ဟိုတယ်လောက်ကြရပါတော့ဆိုတော့လောက်ကြတဲ့အချိန်မှာကျမတို့ဒီအမျိုးသမီးတွေကျန်းမာရေးကိုကျမတို့စဉ်းစားမိလာတာပေါ့နော်စဉ်းစားမိလာတဲ့အချိန်မှာတော့လည်းကျမတို့ယုံကြည်ချက်နဲ့ဆက်လျှောက်ဆိုတဲ့ project လေးခုလုပ်နေပါတယ်project မှာကျမတို့အပိုင်းလေးပိုင်းပါဝင်တယ်ပေါ့နော်ဒီပထမဆုံးတစ်ပိုင်းကကျမတို့တကူရီ3back လေးပေါ့နော်ဟုတ်တကူပစ္စည်းတွေထည့်ထားတဲ့ back လေးပေါ့ကျမတို့ကတောင်ပိုင်းမှာအလက်ရှိတရှိနေရဆိုရှိနေရဆိုတော့တောင်ပိုင်းကစရတယ်ပေါ့နော်မြန်မာနိုင်ငံဒေသအနှံ့အပြားမှာရှိတဲ့တော်လန်စစ်မေတော်လန်ရဲမေအားလုံးစီကိုကျမတို့ရအောင်ဖြန့်မယ်ဆိုရဲ mission လေးနဲ့ကျမတို့အဲ့ mission ကိုလုပ်နေတယ်သူကတကူ3 back ထဲမှာဘာပါလဲဆိုရင်ကျမ men's recap ပါတယ်ပေါ့နော်ငါ pack ready မဖြစ်တဲ့အချိန် pack ကငါ့ကို comfortable မဖြစ်စေနိုင်ဘူးဆိုတဲ့အချိန်မှာငါတို့ဒါလေးသုံးလိုက်လို့ရတယ်ဆိုတာမျိုးလေးတွေ့ကျမတို့ကစောင့်ထားဖို့ menstrual cup ကိုထည့်ပေးပါတယ်။ပြီး menstrual cup ကသုံးပြီးရင်ပြန်ဆေးပြီးပြန်သိမ်းထားရတဲ့အတွက်ကြောင့်မလို့ဟိုခဏခဏဖချေးစုပ်ရလည်းမလို့ဘောနော်ဒါလေးတစ်ခုစောင့်ထားရင်သူတို့တော်တော်ကြကြလေးဟိုသုံးလို့ရတယ်ပေါ့။ပြီးတော့နောက်တစ်ခုကကျတော့ကျမတို့ပါဝင်တဲ့ပစ္စည်းကကျတော့ pain killer ပေါ့ pain killer မှာမှ power ရောဘာလို့မဟုတ်ဘဲ mefenamic ပေါ့ mefenamic acid ကကျမတို့အမျိုးသမီးဒီတအိမ်နဲ့ပတ်သက်တဲ့နာကျင်ကြိုက်ခဲမှုတွေအမျိုးသမီးဒီကိုရင်းနိုင်ငံကခဲမှုတွေကိုသူကတက်တာစီတဲ့ pain killer ဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့က power အစား mefenamic acid လေးကိုကျွန်တော်ထည့်ပေးတယ်။အဲဒါတွေးမိတာကအဲ့ဒီအစားဟို main clinic တူချင်းစီတိုင်းမှာ6လမှာပတ်လည်လာပေါ့နော်ဖတ်သေးသေးပေါ့တကူ3လေးပေါ့ရင်းနှီးအကလီနဲ့ရှိမယ်ဆိုရင်ပို့ပြီးတော့ဟိုလွယ်ကူမယ်ပေါ့သူတို့ easy going ဖြစ်မယ်ပေါ့ဆိုတော့ရေကျွန်တော်ကျွန်တော်တို့ရင်းနှီးအကလီကိုထည့်တယ်ဆုံးတစ်ခုက emergency pill ပေါ့နော်emergency pill ထည့်ခါမှာကျမအများကြီးပြန်ကြရလို့ရှိတယ်ပေါ့နော်အကြံပေးကောင်းသောအကြံပေးမှုတွေပါပဲတချို့ညကျတော့ဘယ်လိုပြောလဲဆိုတော့ emergency pill ကဒီနာမည်တိုင်းပဲသူကအရေးပေါ်အခြေအနေမှာပဲသုံးရတယ်သူကအမြဲတမ်းသုံးလို့ရတဲ့တာစချာစီမဟုတ်ဘူးပေါ့နော်ဆိုတဲ့တော့ကျမတို့တလွဲသုံးခဲ့ရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒါကိုထည့်ပေးပြီးတော့မှသူတို့ဒီကျမတို့ဒီကျမရေးအဖို့သူတာမပြေဆုံးလို့ဒါရို့အမြဲဒီ birth control တခုနေနဲ့တလွဲသုံးနေဘယ်လိုလုပ်မလဲပေါ့နောက်တစ်ခါကျတော့ emergency pill ကထိခိုက်နိုင်တဲ့အတွက်ကြောင့်မလို့ကျမရို့ side effect ရှိတဲ့အတွက်ကြောင့်မလို့အဲ့အစား condom ထည့်ပေးပါလားပေါ့ စာမျိုးတွေကျမတို့အကြံပေးကြတယ်။တကယ်လည်းကျမတို့ appreciate ဖြစ်ပါတယ်။ဟိုအမျိုးသားတွေတောင်မှဟိုရွာတွေကစေကံရွာတွေကစေဆိုင်မှာခွန်တုံပေါ်ဝင်လို့သူတို့လွယ်သလားဆိုရင်သူတို့ဝယ်ရဲရှင်းမှာဝယ်ရင်းမဲ့အပိုင်းကြီးရှိတယ်ပေါ့နော်။ဆိုတော့ပြီးတော့ကျမတို့ဘယ်ခေါ်မလဲ။ဟိုစူးစမ်းပြီးတော့ကျမတို့တွေကလူငယ်တွေရာထဲမှာကျမတို့အလုံးလုံးနေပြီးတော့ဟိုဒီဒေတာကံတွေဒီတိုင်းသားဒေတာတွေမှာကျမတို့ကဟိုပြည်သူ့ကာကွယ်ရေးဆိုတဲ့အတိုင်းနေတဲ့အချိန်မှာအဲ့လိုမျိုးသူတို့ဓာမျိုးတွေကိုတောင်းဝယ်မှုတွေပါတယ်သူတို့မရင်ကြရလို့ရှိရပါတော့ပြီးတော့ culture ကြောင့်လည်းပါတာပါတော့ culture ကြောင့်လည်းအဆင်မပြေနိုင်ဘူးဆိုတဲ့အပိုင်းတွေမှာဒီအမျိုးသမီးတွေအနေနဲ့အထူးသဖြင့်မလိုလားအတက်ကိုဝင်ရမှာကျမစိုးရင်လည်းစိုးရင်တဲ့ခါကျတော့ဟိုတခါလေကျတော့ဟိုကျမတို့ ugly truth တွေလို့ပဲပြောမလားဟိုမမျှော်လင့်နိုင်ဖြစ်တတ်တာမျိုးရှိပါတယ်အဲ့လိုအခါမျိုးကြီးကြရင်ကျမတို့ဒီအမျိုးသမီးဘက်ကကိုကိုကိုကာကွယ်နိုင်ဖို့အတွက်အာဒီ emergency bill ကိုထည့်သွင်းပေးခြင်းဖြစ်တယ်ပေါ့နော်အာအဓိကကတော့ကျမတို့ဘယ်လိုမျိုး support တွေလိုအပ်လဲဆိုတော့ကျမတို့လက်ရှိမှာဆိုရင်အဲကျွန်တော်အခု200စာပေါ့နော်အာအမျိုးသမီးဥယျာဉ်200စာလိုအပ်တဲ့ support ကိုကျမတို့ရထားတယ်ရထားတယ်လို့တောင်းလို့ကျမတို့ဒီပထမဆုံး first deliver ကတော့အာကောင်းကောင်းမွန်မွန်ချွတ်ချွတ်မွန်မွန်လေးသွားမယ်ပေါ့နော်ကျမတို့ပြည့်စုံနေပြီဆိုတော့ဒါပေမဲ့ဒီ200အမျိုးသမီး200တက်ပြီးသွားရင်နောက်ထပ်အမျိုးသမီး200နောက်ထပ်အမျိုးသမီး300ပေါ့ဟိုဟို honestly ပြောရမယ်ဆိုရင်ကျမတို့ဒီအမျိုးသမီး200ဆိုတော့တောင်ပိုင်းမှာတော့မစုံရှင်တောင်ပိုင်းမှာအမျိုးသမီး200ထက်မတကရှိရယ်200ဆိုတာတောင်ပိုင်းရဲ့နေရာတိုင်းကိုမရောက်နေဘူးအဲ့ဒီမှာကျမတို့ဘယ်နေရာကိုသွားလို့ရတယ်ဘယ်နေရာတော့လူကြုံရှိတယ်ဘယ်နေရာတော့ဖြစ်နိုင်တယ်ဆိုတော့ကျမနေဆက်ရအဆင်ပြေရကျမတို့အရင်ဆုံးပေးရတယ်ပေါ့ပေးရတဲ့အခါမှာအာကျမတို့ဒီ200အရင်ဆုံး first deliver လုပ်မှာပေါ့နော်ဆိုတော့ဒီပြီးွားရင်ကျမတို့ရဲ့ခုနပြော target တဲ့ကျမတို့ကဒီမြောက်ပိုင်းရောနေရာအနှံ့ပြားကအမျိုးသမီးရဲ့တူးချင်းစီစီကိုကျွန်တော်စေခြင်းနဲ့ဆိုတဲ့အခါမှာကျမ menstrual cups တွေ pain killer တွေခီဒီရင်းဝေးအိတ်တွေနောက်ပြီး emergency pill တွေကုမဲ့ဟိုဟာကုပေးမဲ့သူတွေပေါ့နော်လိုအပ်ပါတယ်ဟိုဆက်ပြီးတော့ဒီ project ကို set run နိုင်ဖို့အတွက်ပေါ့နော်ဆိုတော့ကျမတို့အနေနဲ့ကလည်းဒီလိုမျိုးအကူအညီတွေပေးနိုင်မယ်ဆိုရင်ကျမတို့ကဒီငွေကြေးလက်ခံတာထက်ကျမပစ္စည်းဝယ်ပေးတယ်ဥပမာဟိုတခြားနိုင်ငံပြပရောက်အာလူရှင်တွေ donors တွေကကျမတို့ကိုပစ္စည်းဝယ်ပြီးတော့ပို့ပေးလိုက်မယ်ဆိုကျမတို့ဒီဘက်ကိုဘယ်လိုတည်ရမလဲဆိုကျမလမ်းကြောင်းနဲ့စဉ်းစားရဲစသဖြင့်ကျမတို့အလှငွေလက်ခံခြင်းထက်ပစ္စည်းလက်ခံခြင်းကိုပို့ပြီးတော့အာဟိုပို့ပြီးတော့ prefer ဖြစ်တယ်ပေါ့ prefer ဖြစ်တဲ့အခါကျတော့အဲ့လိုမျိုးအကူအညီတွေဆက်ပေးနိုင်မှုမယ်ဆိုရင်တော့ကျမတို့ကဒီ200ပြီးသွားရင်နောက်ထပ်200နဲ့တခြားသော data တွေကနေရာအနှံ့ပြားမှာတော်ရင်းနေထိုင်မှုမှာအာတော်လင်းတို့ဆက်အနာရှစ်နဲ့ကြာရှုံးပြီးတော့အလုံးလုံးနေတဲ့ဒီစစ်မေတွေမျိုးသမီးတွေစီကိုကျမတို့တယောက်ချင်းစီတိုင်းအောင်ရအောင်လို့အာပို့နိုင်မယ်လို့ကျမယုံကြည်ပါတယ်ဟုတ
်ဆက်အနာရှင်ကိုလက်နက်ကင်ပြီးတော်လှန်နေကြတဲ့အမျိုးသမီးတွေရဲ့လိုအပ်နေတဲ့ကျမကြီးဆောက်ရှောက်မှုအကြောင်းကိုမှမိုးသေးစေကပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘသူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
တော်ရင်ကအမျိုးသမီးတွေကိုအကူအညီပေးနေတဲ့ယုံကြည်ချက်နဲ့ဆက်ဆောင်နေတဲ့ project အကြောင်းယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစားကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်အလှည့်ပါ Israel အလယ်ပိုင်းကို missile နဲ့တိုက်ခတ်တာကြောင့်တူညီတဲ့အကျိုးဆက်ရင်ဆိုင်ရစေမယ်လို့ Israel ဝန်ကြီးချုပ်ကကျင်းဝါပြောဆိုပါတယ်အီရန်ကြောထောက်နောက်ခံပေးထားတဲ့ယီမန်နိုင်ငံကဟူသီစစ်သွေးကြွတွေကအခုလိုတိုက်ခတ်တာပါ VOA သတင်းတောက် Arash Arabasadi ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါမယ်ရှင
်ဟူသီစစ်သွေးကြွတွေကီလိုမီတာ 2000 ကျော်ကပစ်ခတ်တဲ့မစ်ဆိုင်းကြောင့်အစ္စရေးအလယ်ပိုင်းမူဒီယန်ဒေတာတွင်မိလောင်သွားတာ
ပါ။အလလာဒူဝလ်အစ္စရာအီလီ
အော်တိုဘာ9ရက်နှစ်ပတ်လည်နီးကပ်လာပြီဖြစ်တာကြောင့်အစ္စရေးရဲ့ရန်သူတွေပိုပြီးတုံ့ပြန်တိုက်ခိုက်ခံရနိုင်ပါတယ်။အဖိနှိတ်ခံပါလက်စတိုင်းတွေအတွက်ထောက်ပံ့ပေးနေတဲ့အစီအစဉ်တွေလည်းတိုက်ခိုက်ခံရနိုင်ပါတယ်
။2023ခုနှစ်အော်တိုဘာ9ရက်နေ့မှာဟာမတ်စ်တွေကအစ္စရေးကိုဝန်ရောက်စီးနင်းပြီးလူပေါင်း1200လောက်ကိုတပ်ဖြတ်ခဲ့တယ်လို့250ကျော်ကိုလည်းတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားပါတယ်အဲ့ဒီနောက်အစ္စရေးကလက်တုံပြန်တက်ခတ်ရမှာပါလက်စတိုင်းတောင်းနဲ့ချီတည်ဆုံခဲ့ပါတယ်သတင်းပတ်ကမစ်ဆိုင်းရဲ့တက်ခတ်မှုအတွင်းလူအသေးပြောက်မရှိပေမဲ့အစ္စရေးကတုံ့ပြန်တက်ခတ်ဖို့တနိဋ္ဌာန်ချပြီးသားပါ
အနာခိုးဘေမာခါရပ်ဇီရတီတ်မူဇီရာရရှ်ရှ်လီရန
်အီရန်ကိုဘွားမကောင်းဆိုးရတွေကိုဒေတာတချို့မှာရင်ဆိုင်တိုက်ခိုက်နေပါတယ်ကျွန်တော်တို့ကိုအန်ဒီယေပြုသူတွေကြီးလေးတဲ့ပေးဆက်မှုတွေနဲ့ကြုံရတယ်ဆိုတာကိုသူတို့အခုချိန်မှာတိတ်တင့်နေပါပြီအစ္စရေးရဲ့ရဲရင်တဲ့တံပြန်ထိုးစင်းကြောင့်သူတို့ပြိုကွဲကြဆုံးတော့မှာဖြစ်တယ်လို့ဒဇာကန်တွေပြန်လွတ်ပေးရတော့မယ်ဆိုတာကိုလည်းဟာမတ်စ်တွေသဘောပေါက်နေပါပြီ
ဗဇာကန်တွေပြန်လွန့်လာရမယ်လို့ပြောနေပေမဲ့လည်းနေတန်ညာဟုအနေနဲ့အချိန်ဆွဲလွန်တယ်လို့အစ္စရေးတော်တော်များများကပြောနေကြပါတယ
်ဗဇာကန်နေတည်တော့လေသူကဘာလို့မှဂယူးမဆိုင်ပါဘူးသူကအာနာဟုသာချုပ်ကင်ထားခြင်းပြီးတာဝန်ယူခြင်းနဲ့သူမဟုတ်ပါဘူးအစ္စရေးကချက်တဲ့တွေနဲ့ရင်ဆိုင်နေရပါတယ်
နေတညာဟုအစိုးရကိုအစ္စရေးတော်တော်များများကစန့်ကျင်ဆန္ဒပြနေကြပြီးအထူးသဖြင့်ဒဇာဂန်6ရောက်ရဲ့ရုပ်ကြွင်းတွေကိုဂါဇာမှာရှာတွေ့ပြီးတဲ့နောက်မှာအစိုးရကိုထပ်မံပြီးတော့ပြင်းပြင်းထန်ထန်စန့်ကျင်ဆန္ဒပြကြပါရယ်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးကအကြမ်းဖက်အဖြစ်သတ်မှတ်ထားတဲ့ဟမတ်စ်အဖွဲ့ဟာဒဇာဂန်တွေကိုဆက်လက်ဖမ်းဆီးထားတာကြောင့်အပြစ်ခတ်ရဆဲရေးသဘောတူညီချက်မရသေးဘဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါခင်ဗျာ
အစ္စရေးအလဲပိုင်းမစ်ဆိုင်းနဲ့တိုက်ခိုက်ခံရမှုအကြောင်းတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာနဲ့ YouTube တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။မကြာခင်မှာတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါ။ဒီတစ်ပတ်တော့ NDA များတဲ့ El Salvador မီးပစ်ပွဲတော်အကြောင်းပြောပြပေးထားပါရယ်။ El Salvador နိုင်ငံက Nihapa မြို့မှာနှစ်စဉ်မီးလုံးကြီးတွေနဲ့ပစ်ပေါက်ကစားတဲ့ပွဲတော်ကျင်းပပါရယ်။ထူးခြားအန္တရာယ်များလာပေမဲ့စိတ်လုံရှားစရာကောင်းတဲ့မီးပစ်ပွဲတော်ကိုမန်ဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်တာအမေရိကတိုက်ထဲကအယ်ဆာဗာဒေါနိုင်ငံဆန်ဆာဗာဒေါမြို့တော်ရဲ့မြောက်ဖက်18မိုင်လောက်မှာနီဟာပါဆိုတဲ့မြို့လေးတစ်မြို့ရှိပါတယ်အဲ့ဒီနီဟာပါမြို့လေးမှာနှစ်စဉ်ဩဂတ်စ်လ31ရက်နေ့ရောက်တိုင်းမှာထူးခြားတဲ့မီးလုံးတွေနဲ့ပစ်ပေါက်ကစားကြတဲ့ပွဲတော်တစ်ခုကိုကျင်းပပါရယ်လက်သီးဆုပ်လောက်ရှိတဲ့အဝတ်လုံးတွေကိုဓာတ်ဆီစိန်ထားပြီးတော့ပွဲတော်ကျင်းပတဲ့အချိန်မှာပစ်ပေါက်ကြတာဖြစ်ပါရယ်အယိုးခေါင်းပုံအပါအဝင်မျက်နှာဖုံးစုမျိုးစုံဝတ်ထားကြတဲ့အဖွဲတစ်ဖက်နဲ့တစ်ဖက်မီးလုံးကြီးတွေနဲ့ပစ်ပေါက်ကြတဲ့နီဟာပါမြို့ကဘိုလက်စ်ဒယ်ဖွဲကိုမီးလုံးပေါက်ပွဲတော်ကိုစံပြထူးခြားပွဲတော်အဖြစ်နဲ့ခီးသွွားမဂဇင်းတော်များများကသတ်မှတ်ဖော်ပြကြပါတယ်။1658ခုနှစ်တုန်းကမိတောင်ပောက်ကွဲခဲ့လို့ဒီနေရာမှာအရင်ကရှိခဲ့တဲ့နီဆာပါမျိုးဟောင်းပျက်စီးသွားခဲ့ပြီးနီဟာပါမျိုးသစ်ပေါ်ထွက်လာခဲ့တဲ့အထိတ်မှတ်အဖြစ်နဲ့1922ခုနှစ်မှာစပြီးတော့အခုလိုမီးလုံးကြီးတွေနဲ့ပြက်ပေါက်ကြတဲ့ပွဲတော်ကိုနှစ်တိုင်းကျင်းပလာခဲ့တာဖြစ်ပါတယ်
။ Y hacemos el juego de la bolas de fuego.Es una tradición en la cual recordamos la erupción.
မီးလုံးကြီးပောက်ကွဲခဲ့တာမမေ့ဘူးဆိုတဲ့အထိတ်မှန်နဲ့ကျွန်တော်တို့မီးလုံးကြီးတွေနဲ့ပြစ်ပေါက်တန်းကစားနေကြတာပါ။အခုနီဟာပါမြို့ဖြစ်နေတဲ့နီဆာပါမြို့ဟောင်းကနေမီးတောင်ပေါက်လို့ထွက်ပြေးခဲ့ကြတာတွေကိုအမှတ်ရနေအောင်ကျွန်တော်တို့ဘိုးဘေးတွေကလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကတည်းကဒီအစင်လာကိုလှုပ်လာခဲ့ကြတာဖြစ်ပါတယ်။အဲ့ဒီတုန်းကသူတို့ဘယ်လိုကြုံခဲ့ကြရသလဲ၊ဘေးရန်တွေအစိုးကြီးကနေသူတို့ဘယ်လိုရှေ့ဆက်ရှင်သန်အောင်နေခဲ့ကြသလဲဆိုတာကိုအခုလိုပွဲတော်ဆင်နွှဲပြီးတော့ကျွန်တော်တို့ကအဓိကပုံဖော်ပြတာတာဖြစ်ပါတယ်။
လုံခဲ့တဲ့နှစ်ပေါင်း360ကျော်ကမိတောင်ပောက်ကွဲခဲ့တာကိုအမှတ်ရစေဖို့သာမကဘာသာရေးအရာလည်းပွဲတော်ကိုအစဉ်အဆက်လှုပ်လာကြတာလို့ဒေသခံတွေကပြောပြကြပါဗျ။မိတောင်ပောက်ချိန်မှာမြို့ကိုစောင်းလျှောက်တဲ့ခရီးရန်သူတော်စင်ဟာရိုနီမိုကမကောင်းဆိုးဝါးကိုမီးလုံးကြီးတွေနဲ့ပစ်ပေါက်ခဲ့တဲ့ဆိုတဲ့အယူကြောင့်အခုလိုမျိုးအဖွဲလိုက်တစ်ဖက်နဲ့တစ်ဖက်မီးလုံးတွေနဲ့ပစ်ပေါက်ကြတာဖြစ်ပါတယ်။ ထူးခြားအန္တရာယ်များလာတဲ့ဘွဲတော်မို့နိုင်ငံသားကလာကြတဲ့ကမ္ဘာလှည့်ဧည့်သည်တွေအတွက်အထူးအဆန်ဖြစ်နေကြပါတယ
်။ See very interesting. I'm from Ireland.
Face စိတ်ဝင်စားစရာကောင်းပါတယ်။ကျွန်တော်အိုင်ယာလန်ကလာတဲ့သူဆိုတော့ကျွန်တော်တို့စီမှာတော့ပြဿနာဖြစ်မှဒါမျိုးလောက်ကြတာပါ။အိုင်ဩစရာလည်းကောင်းပျော်ဖို့လည်းကောင်းပါတယ်။တော်တော်လေးအန္တရာယ်များပါတယ်။
ပွဲတော်မှာပါဝင်သူတွေတစ်ဖက်နဲ့တစ်ဖက်မီးလုံးကြီးတွေနဲ့ပြစ်ပေါက်ကြတာဖြစ်ပေမဲ့ဘေးကကြီးသူတို့ထိကြိုက်တာလဲနှစ်တိုင်းရှိတယ်လို့ဒေသရင်းသတင်းတွေမှာဖော်ပြကြပါတယ်။အန္တရာယ်များလို့ရဲတွေအရေးပေါ်ကူညီကယ်ဆယ်ရေးတွေအသင်းဆောင်နေရတဲ့ပွဲတော်မျိုးဖြစ်ပေမဲ့ဒီပွဲတော်ကိုဆင်နွှဲဖို့ပြည်ရင်းကရောပြည်ပကပါလာကြသူတွေ20မနည်းလာပါဘူး
။ Uncontrolled chaos.Uncontrolled chaos.
အထင်ကိုမရှိဗျမ်းမရာဖြစ်နေတာပါ။တိတ်လေစိတ်ဝင်စားဖို့ကောင်းပါလေ။ကျွန်တော် El Salvador ကိုရောက်နေတာ၃ပတ်ရှိသွားပါပြီ။အခုလိုမြင်တွေ့နေရတာပုံမှန်နဲ့တိတ်ကိုကွာခြားပါတယ
်။အခုလိုမျိုးဓာတ်ဆီဆိုင်ထားတဲ့မီးလုံးကြီးတွေနဲ့ပြစ်ပေါက်ကစားကြတဲ့ပွဲတော်ကို August လကုန်မှာပါဝင်ဆင်နွှဲနိုင်ဖို့အတွက်မြို့ကန်တွေမေလလောက်ထဲကကြိုတင်ပြင်ဆင်ထားကြတာပါ။အဝတ်တွေကိုလက်တဝါးစာလောက်ဖြစ်အောင်လုပ်ပြီးတော့ဓာတ်ဆီထဲမှာတစ်လကျော်ဆိုင်ထားကြရတာဖြစ်ပါတယ်။သူတို့ဝတ်ထားတဲ့အဝတ်အစားတွေ၊ခေါင်းစက်တွေ၊လက်အိတ်တွေကိုလည်းမဝတ်ခင်မှာရေစိမ်ထားကြရပါတယ်။အန္တရာယ်များလာပေမဲ့ဘာသာရေးအရာရောမြို့ရဲ့ယဉ်ကျေးမှုဓလေ့ထုံးစံလိုပါဖြစ်နေတဲ့အတွက်ပါဒီပွဲတော်ကိုမြို့ကန်တွေဂုဏ်ယူစွာနဲ့ပါဝင်ဆင်နွှဲကြပါတယ်။
Es primer año que participo, sin embargo soy de acá, desde pequeña.
ဒီပွဲမှာကိုရိုင်းပါဝင်တာအခုပထမဆုံးပါ။ကျမကဒီမျိုးသူဖြစ်တော့ငငယ်လေးတည်းကအခုလိုမီးလုံးကြီးတွေနဲ့ပြစ်ပေါက်တန်းကစားကြတာကိုမြင်မှုနေကြပါပဲ။ဒါပေမဲ့ကိုရိုင်းကတော့အခုနှစ်မှာမှပထမဆုံးဝင်ပါကစားပြစ်တာပါ။တိတ်ကိုစိတ်လှရှားပျော်စရာကောင်းတဲ့အစဉ်အလာတစ်ခုပါပဲ
။မျိုးဆောင်သူတော်စင်နဲ့မကောင်းဆိုးဝါးတိုက်ခိုက်ကြတာကိုပြန်လဲတရုပ်ဖော်ကြတဲ့နှစ်နိုင်လောက်ကြာတဲ့ပွဲတော်အတွင်းမှာမျိုးကန်150ထက်မနည်းပါဝင်ဆင်နွှဲကြလေးရှိပြီးတော့တစ်ဖက်နဲ့တစ်ဖက်ပြစ်ပေါက်ကြတဲ့မီးလုံးကြီးပေါင်း3000လောက်ရှိတယ်လို့ပွဲတော်ဆင်နွှဲသူတွေကပြောပြပါတယ်
။ Esto es algo del otro mundo.
ကျွန်တော်တို့ရင်ထဲအသေးသေးမှလိုက်လိုက်လဲလဲအလေးထားကြတဲ့ဗာနဲမှမတူအောင်ထူးကြတဲ့ပွဲတော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့သမိုင်းဖြစ်သလိုနီဟာပါမြို့မှာပဲရှိတဲ့အစဉ်လာလဲဖြစ်ပါတယ
်အယ်ဆာဗာဒေါနိုင်ငံနီဟာပါမြို့မှာ1922ခုနှစ်ထဲကဩဂတ်လ31ရက်နေ့ရောက်တိုင်းကျင်းပလာတဲ့မီးလုံးပစ်ပေါက်ပွဲတော်ဟာအန္တရာယ်များလာပေမဲ့တခြားနိုင်ငံတွေမှာမရှိတဲ့ပွဲတော်မို့နိုင်ငံတကာကထူးထူးခြားခြားစိတ်ဝင်စားသူတွေကိုဆွဲဆောင်ထားနိုင်တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း360ကျော်ကမိတောင်ကြီးပောက်ကွဲခဲ့လို့ဒီနေရာမှာရှိခဲ့တဲ့မြို့ဟောင်းကြီးပျောက်ပြတ်သွားခဲ့ပေမဲ့အသက်ရှင်ကျန်နေသူတွေကဘေးဆိုးဒုက္ခကြားမှာမြို့သစ်ပြန်လည်ထူထောင်ခဲ့ကြတာကိုပြန်လည်အမှတ်ရနေစီဖို့နောက်မျိုးဆက်တွေအထိပွဲတော်ကိုအစဉ်အလာမပြတ်ကျင်းပသွားနိုင်ဖို့မြို့ကန်တွေမျှော်လင့်ထားကြပါရရှင်ကျွန်မစုမြတ်မောင်ပ
ါအနေများတဲ့ El Salvador မီးပြစ်ပွဲတော်အကြောင်းကဘာတလခီးသွားစီစဉ်မှာမဆုမြတ်မုံကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်မကြခင်မှာတော့အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးချုပ်ကိုမက်ခင်လေးကပြောပြပေးမှာပါရှင
်တိုင်ဖုန်းမုန်တိုင်းရာဂီကြောင့်နှစ်ပေါင်းများစွာအတွင်းအဆိုးအဝါဆုံးရေကြီးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရေးပေးကြောင်တည်ဆုံးသူ226ယောက်ရှိသွားပြီး89ဦးပျောက်ဆုံးနေစေပဲလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အရင်ကတည်ဆုံးသူ113ရှိခဲ့တယ်လို့တနင်္လာနေ့မှာကြေညာထားရကနေဒီကနေ့မှာတည်ဆုံးသူအရေအတွက်နှစ်ဆတိုးလာတဲ့အတွက်ကြောင့်စစ်ကောင်စီမီဒီယာကထုတ်ပြန်ထားတာပါ။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကတော့အချက်အလက်ရရှိမှုအခက်အခဲတွေရှိနေပေမဲ့ရေးပေးတန်တင်းတဲ့သူ633,000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းမင်းကပဲသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူရာဂဏန်းနဲ့ပျောက်ဆုံးနေသူအများအပြားရှိနေတဲ့သတင်းတွေလည်းရရှိထားတယ်လို့ပြောပါတယ်။ဒီလိုရေးကြီးမှုတန်ခံနေရတဲ့မြန်မာပြည်သူတွေအတွက်အရေးပေါ်အကူအညီတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကတဆင့်ပေးပို့နိုင်အောင်အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်နေကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။အကူအညီလိုအပ်ဆုံးသူတွေကိုပေးပို့ရမှာချုံးမင်းမှုရှိစေဖို့အတွက်သက်ဆိုင်ရာကတောင်းရှိသူတွေကိုလည်းအမေရိကန်တန်ယုံကအကူအညီပေးဖို့ကြေညာချက်မှာတောင်းဆိုထားပါတယ်။ထိုင်းနိုင်ငံသားဤဝင်ကြီးမာရီဆန်ကင်ပုံကလည်းမြန်မာစစ်ကောင်စီရာရှိနယ်တွေ့ဆုံပြီးတော့ဒေတာရင်းရေဘေးဒဏ်တင့်နေရနေတက်တာစီဖို့အတွက်နှစ်ဖက်သဘောတူညီနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြရတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားမှာမိုးရေကြီးတဲ့အခါမှာမြေချောင်းဆင်မြောင်းတွေစီးဆင်းနိုင်မဲ့နေရာတွေကိုတိုးချက်သတ်မှတ်ရှာဖွေသွားမယ်လို့လည်းဝင်ကြီးမာရီကပြောထားပါတယ်။ဒီတော့တွင်မဲခေါင်မြေဝမ်းတချို့ရေလွှမ်းမှုခဲ့တာဟာတရုတ်နိုင်ငံကျင့်ဟွန်ဆယ်ကရေတွေဖောက်ချခဲ့လို့ဆိုပြီးသတင်းမီဒီယာတချို့ကရေးသားနေကြပါတယ်။ဒါပေမဲ့ဘန်ကောက်မှာရှိတဲ့တရုတ်တန်ယုံကတော့ဒီအကြောင်းကိုငြင်းဆိုထားပါတယ်ရှင်။
သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မဆူမဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Rob McLean တို့ပဲဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်။ VOA ကိုနားတော်တာဆင်မိခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမလေးပါ။